Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင်။ VOA American အတန်းရဲ့2023ခုနှစ်ဇန်နဝါရီလ9ရက်တနင်္လာနေ့မနက်ပိုင်း6:00နာရီခန့်တိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32လိုင်းဒိုမီတာ48လိုင်းလမီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနင်္ဂလာပါဒီကနေ့မနက်ခင်းအစီအစဉ်ကိုတာဝန်ယူတင်ဆက်သွားမှာပ
ါ။ဘေးကင်းရန်ကင်းမင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ။ဒီမနက်နောက်ဆုံးရထိပ်တန်းရောက်သတင်းတွေကတော့မက္ကဆီကိုနယ်စပ်ကနေအမေရိကန်ပြည်ထောင်စုကိုတရားမဝင်ဝင်ရောက်လာကြတဲ့သူတွေရဲ့အခြေအနေတကူတမရဂျိုးပိုင်နေကိုတိုင်သွားရောက်လေ့လာနေပါတယ်။ဘရာဇီးနိုင်ငံမှာတမရဟောင်းထောက်ခံသူတွေကလွတ်တော်အဆောက်အအုံကိုဝင်ရောက်စီးနှင်းလိုက်ကြပါတယ်။ဟေတီအထက်လွတ်တော်ဥက္ကဋ္ဌတနပ်ပစ်ခံရပါတယ်။အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါနန်းလောင်ရေ
။ကောင်းပါပြီရှင်။ဒီတစ်ပတ်ရဲ့မြန်မာဒီမိုကရေစီရဲ့အစီအစဉ်မှာတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းအင်းစိန်ထောင်ကနေပြန်ပြီးတော့လွတ်မြောက်လာတဲ့စာရေးဆရာထင်လင်ဦးရဲ့အတွေ့အကြုံတွေကိုကြားရဖို့ရှိပါတယ်
။အောက်မှာကဟိုပိတ်ဆာကျူးနဲ့မျက်လုံးကိုတစ်ခါစီးတာဆွဲစီးလိုက်တယ်။အဲ့ဒါဘာလဲဆိုဗျာဟိုမှာအားရီဘာရီပေါက်တဲ့အခါမှာဓာတ်ပေါက်တဲ့လူရဲ့မျက်လုံးကိုစီးတယ်လို့မျိုးအဝိစာနဲ့ဘဲနီးမို့
မကြခင်မှာတော့အပြည့်စုံကိုကြားဖို့ရှိပါတယ်။ကြားအပြင်ရန်ကုန်အပါဝင်မြို့တော်မြတ်မှာရွှန်ကြမွတ်စလင်တွေအစုလိုက်အပြုံလိုက်မကြခဏဆိုသလိုခက်စစ်စိတ်အဖမ်းအစီခံရတဲ့တရင်ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အပစင်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မဆွေများမြန်မာပြည်မှပေးစာများနဲ့ထူးခြားစာများတရင်များအပစင်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောက်တရင်တွေကိုကိုခင်မောင်စုံမနဲ့ကျွန်မနန်းလောင်ပြောပြပါမယ်ရှင်။
အော်တော်တာခရီးယန်နွေရဲ့ခရစ်စမတ်အခါသမယမှာတရက်ခွဲကြာတစ်ဖက်သက်အပြစ်ခတ်ရပ်ထားမယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကကြေညာထားပေမဲ့တကယ်လက်တွေ့မှာတိုက်ပွဲတွေကဆက်လက်ဖြစ်ပွားနေတယ်လို့ယူကရိန်းသမ္မတဗလိုဒီမာဇာလန်စကီကပြောလိုက်ပါတယ်2023ဒီနှစ်အစပထမသတင်းပတ်မှာရှေ့တန်းစစ်မျက်နှာတစ်လျှောက်တိုက်ခိုက်မှုတွေကတော့အပြောင်းလဲမရှိပုံမှန်အတိုင်းဖြစ်နေပါတယ်လူရှမ်းနဲ့ဒုညဒေသတွေကတော့အများအားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါတယ်လို့ယူကရိန်းသမ္မတကပြောဆိုသွားတာပါဗီဒိန်ကာဝေးဝန်ကြီးဌာနကတော့သူ့ရဲ့ထောက်လိုက်ရေးအစီရင်ခံစာအရရုရှားတပ်တွေဟာယူကရိန်းရဲ့ဘယ်နေရာကနေချင်းချောင်မှုအကြီးမားဆုံးနဲ့ရင်ဆိုင်ရမယ်ဆိုတာဆုံးဖြတ်လို့မရဖြစ်နေတယ်လို့ပြောပါတယ်ရုရှားရဲ့တိုက်ခိုက်မှုတွေကိုကြည့်ရင်ယူကရိန်းတပ်ဖွဲ့တွေလူရှမ်းအိုဘလက်စ်မြောက်ပိုင်းဒါမှမဟုတ်ဇပိုရီယာဒေသကနေအဓိကထိုးစစ်ဆင်လာနိုင်တဲ့အတွက်အဲ့ဒီနေရာတွေကိုကြိုတင်သိမ်းပိုက်ဖို့ရုရှားတပ်မှုတွေရဲ့အကြံပေးချက်အတိုင်းလုပ်နေကြပုံရတယ်လို့ပြောဆိုပါတယ်ခင်ဗျာ
။ဘရာဇီးလ်နိုင်ငံရဲ့မြို့တော်ဘရာဇီးလျာမှာရှိတဲ့ကွန်ဂရက်လွှတ်တော်ကိုတမရဟောင်းဂျိုင်ယာဘောဆနာရိုကို၆ခန်းနဲ့လူအုပ်ကြီးကတနင်္ဂနွေနေ့မှာဝင်ရောက်စီးနှင်းခဲ့ကြပါတယ်။အဲ့ဒီလိုစီးနှင်းမှုအတွက်အတော်ရှိသူတိုင်းကိုအရေးယူမှာဖြစ်ကြောင်းတမရလူးဝစ်အီကာနိုလူလာဒီဆယ်ဗေကပြောပါတယ်။
Como verdadeiros vândalos, destruindo o que encontrava pela frente.
တကယ်လူရန်ကားတွေလိုပဲမြင်မြင်သမျှဖျက်ဆီးနေကြပါတယ်။လုံခြုံရေးမရှိလို့အခုလိုဖြစ်နေတယ်လို့ထင်ပါတယ်။ဒီဖြစ်ရမှာအပြစ်ရှိတဲ့သူအားလုံးကိုအပြစ်ပေးခံရပါလိမ့်မယ်လို့တမရလူလာကဇန်နဝါရီလ10ရက်နေ့မှာပဲကတိပြုပြောဆိုသွားတာပါ။လူအုပ်ကြီးကလွှတ်တော်ခေါမိုးပေါ်အထိတက်ပြီးတော့မှန်ပတင်းတွေရိုက်ခွဲခဲ့ကြတယ်လို့တမရနန်းတို့နဲ့တရားရုံးချုပ်ရှိမှလည်းလူတွေစုဝေးဆန္ဒပြခဲ့ကြပြီးတဲ့နောက်မှာတော့ဖက်ဒရယ်လုံခြုံရေးတပ်ဖွဲ့တွေကြောင်းဝင်ဆောင်ရွက်ဖို့တမရလူလာကအမိန့်ထုတ်ပြန်ခဲ့ပါတယ်။အခင်းဖြစ်ပွားချိန်မှာတော့မြို့တော်ထဲမှာတမရလူလာရှိမနေပဲဆောက်ပါလို့ပြင်တဲ့ဖက်ကိုတရားဝင်ကြီးစင်းနဲ့ရောက်ရှိနေတာပါ။ဇန်နဝါရီလ10ရက်နေ့ကပဲလက်ဝဲရင်းတမရလူးဝစ်အီကာနိုလူလာဒီဆယ်ဗာတမရအဖြစ်ကျန်းသစ်စာချိန်ဆိုပြီးတရင်တပတ်အကြာမှာအခုလိုဆန္ဒပြသူတွေနဲ့စီးနှင်းဝင်ရောက်မှုတွေပေါ်ပေါက်လာတာပါ။တမရလူလာရွေးကောက်ပွဲအနိုင်ရခဲ့တဲ့အောက်တိုဘာ30ရက်နေ့ကတည်းကဘောလ်ဆနာရိုကိုထောက်ခံသူတွေလမ်းတွေကိုပိတ်ဆို့၊ရှင်တွေကိုမီးတင်ရှို့၊စစ်ဖက်အဆောက်အုံတွေဘေးမှာလူတွေစုဝေးပြီးတော့စစ်တပ်ကကြားဝင်ပေးဖို့ဆိုပြီးတော့တောင်းဆိုနေကြတာဖြစ်ပါတယ်။
မက္ကဆီကိုနယ်စပ်ကိုဖျက်ချော်ပြီးအမေရိကန်ပြည်ထောင်စုအတွင်းအထောက်အထားမဲ့တရားမဝင်ဝင်ရောက်လာကြသူထောင်ပေါင်းများစွာရဲ့အခြေအနေကိုကိုယ်တိုင်ကြည့်ရှုမှုအတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတက္ကဆပ်ပြည်နယ်အယ်ပါဆိုမြို့ကိုတနင်္ဂနွေနေ့ကသွားရောက်ခဲ့ပါတယ်။ကျူဘာ၊နီကွာရာဂွာ၊ဟေတီ၊ဗန်နီဇွဲလားစတဲ့နိုင်ငံတွေကလူပေါင်း3000ကိုလစဉ်အမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်ပြုမှာဖြစ်တယ်လို့သူတို့ကိုနှစ်နှစ်အထိအလုံးလုံးကန်ခွင့်ပြုမှာဖြစ်ကြောင်းအမေရိကန်အစိုးရကကြေညာခဲ့ပြီးရပိုင်အတွင်းမှာပဲအခုလိုသမ္မတဂျိုးဘိုင်ဒန်တွားရောက်ခဲ့တာပါ အခုလိုအမေရိကန်နိုင်ငံအတွင်းလာရောက်ခွင့်အတွက်မူရင်းနိုင်ငံကသာလျှင်ရှောက်ထားရမှာဖြစ်ပြီးနောက်ခံကိုယ်ရေးအချက်လက်စစ်ဆေးမှုအောင်မြင်ရမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုမှလည်းငွေကြေးအရာတာဝန်ခံပေးနိုင်မဲ့သူတဦးလိုအပ်ကြောင်းပါရှိပါတယ်အမေရိကန်ပြည်ထောင်စုအတွင်းကိုတရားမဝင်ဝင်ရောက်လာပါကမက္ကဆီကိုနိုင်ငံဘက်ကိုပြည်နှံတန်ပေးမယ်လို့လည်းသမ္မတကပြောဆိုထားပါတယ်ခင်ဗျာ
အာမေးနီးယားလူမျိုးစုတွေနေထိုင်တဲ့အရာစီဆက်သွယ်ထားတဲ့လမ်းတစ်ခုအဇာဘိုင်ဂျန်တို့ပိတ်ဆို့ထားတဲ့အတွက်ကြုံတွေ့နေရတဲ့အခက်အခဲတွေကိုကြားဝင်ဖြေရှင်းပေးဖို့ရုရှားစစ်ချေဆိုင်စခန်းအနီးတောင်းဆိုဆန္ဒပြတဲ့အာမေးနီးယားလူမျိုး65ဦးထပ်မံတဲ့အာမေးနီးယားရဲတို့ကတနင်္ဂနွေနေ့မှာဖမ်းဆီးလိုက်တယ်လို့ရုရှား Interfax သတင်းကကြေညာပါတယ်အာမေးနီးယားနဲ့နာဂရိုကာရာဘော့အရက်ကိုဆက်သွယ်ထားတဲ့လက်ချင်းကော်ရီဒေါ်လမ်းမပြန့်ဖွင့်ပေးရေးရုရှားညဉ့်ညဉ့်တပ်ဖွဲ့ကကြားဝင်ဆောက်ဝဲပေးဖို့လူနေရာလောက်ကနိုင်ငံမြောက်ပိုင်းဂီမရီမြို့မှာဆန္ဒထုတ်ပေါ်တောင်းဆိုခဲ့ကြတာဖြစ်တယ်လို့လည်း Interfax ကပြောပါတယ်။တဘာဘာပတ်ဝန်းကျင်ရေလှူရှားသူတွေလို့ဆိုတဲ့အဇာဘိုင်ဂျန်နိုင်ငံသားတွေကပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ကလေးကအဲ့ဒီလမ်းမတချို့ကိုပိတ်ဆို့ပြီးတော့ရင်တချို့ကိုပဲဖြတ်တန်းသွားလာခွင့်ပြုနေတာပါ။လမ်းအပြည့်ပိတ်ထားတာမဟုတ်တဲ့အတွက်အခြေအနေသိပ်မဆိုးပါဘူးလို့အဇာဘိုင်ဂျန်တို့ကပြောနေပေမဲ့လို့နာဂိုရိုကာရာဘော့အရက်ကအာမေးနီးယားတာဝန်ရှိသူတွေကတော့အခုလိုလမ်းပိတ်ဆို့မှုကြောင့်ဆန္ဒရိက္ခာစေဝါနဲ့လောင်စာဆီအရေးပေါ်လိုအပ်နေတယ်လို့ပြောပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA American တန်ကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်။ပါကစ္စတန်နိုင်ငံမှာမနစ်ကဆိုးဝါးစွာရည်ကြီးခဲ့တဲ့အတွက်ကြောင့်ပြန်လည်ထူထောင်ဖို့နိုင်ငံတကာအကူအညီပေးရေးညီလာခံတစ်ခုကိုဂျနီဗာမှာပါကစ္စတန်နဲ့ကုလသမဂ္ဂတို့ကဒီကနေ့တနင်္လာနေ့မှာပြုလုပ်တော့မှာဖြစ်ပါတယ်။နိုင်ငံကောင်းဆောင်အတော်များများအပါအဝင်နိုင်ငံ40ကကိုယ်စားလှယ်အဖွဲ့တွေနဲ့နိုင်ငံတကာဗန္ဒာရေးအဖွဲ့အစည်းတွေဖွံ့ဖြိုးတိုးတက်ရေးဌာနတွေကဆေလွတ်ကြသူတွေဟာဒီပါကစ္စတန်ရေဘေးဒဏ်ကူညီရေးညီလာခံကိုတက်ရောက်ကြမှာဖြစ်တယ်လို့စီစဉ်ဆောင်ရွက်သူတွေကပြောပါတယ်။ပါကစ္စတန်နိုင်ငံမှာရေဘေးကြောင့်ပျက်စီးကုန်တဲ့အခြေခံအဆောက်အုံတွေပြန်လည်တည်ဆောက်ရေးနဲ့ဒေသတွင်းပြန်လည်ထူထောင်ရေးအတွက်ရန်ပုံငွေဒေါ်လာ 16.3 ဘီလီယံလောက်ရရှိဖို့ရှာဖွေတဲ့အဲ့ဒီညီလာခံကိုကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အန်တိုနီယိုဂူထရက်စ်နဲ့အတူပါကစ္စတန်ဝန်ကြီးချုပ်ရှာဗက်ရှာရီတိုကပူတွဲကမရခရပြုလုပ်ကြတာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံမှာဆယ်စုနှစ်တွေအတွင်းမှနှစ်2022ခုနှစ်ကမကြုံစဘူးစံချိန်တင်အောင်မုတ်တုံမိုးရွာသွန်းခဲ့တဲ့အတွက်ကြောင့်နိုင်ငံရဲ့သုံးပုံတပုံဟာဆိုးဆိုးဝါးဝါရည်ကြီးတဲ့တံကိုခံခဲ့ရပါတယ်ခင်ဗျာ။
ထိုင်းနိုင်ငံကိုလေကြောင်းကနေဝင်လာကြမဲ့နိုင်ငံတကာခီးတဲ့ရင်းနဲ့ကိုဗစ်ကာကွယ်ဆေးအပြည့်ထိုးထားတဲ့သက်သေအထောက်အထားပြသရမယ်လို့ CAD ထိုင်းလေကြောင်းအနာမင်အဖွဲ့ကပြောပါတယ်တရုတ်နိုင်ငံကသူ့ရဲ့နေဆက်ဂိတ်တွေတနင်္ဂနွေနေ့မှာပြန်ပွင့်ပေးလိုက်တဲ့အတွက်ကမ္ဘာလက်ခီးတယ်ရီပိုရောက်လာနိုင်ခြေရှိနေတဲ့အပေါ်ကြိုတင်ပြင်ဆင်တဲ့အနေနဲ့ထိုင်းတာဝန်ရှိသူတွေအခုလိုကြေညာလိုက်တာပါတနင်္လာနေ့အစောပိုင်းကစပြီးတော့ပြည်ပခီးတယ်အလုံးကိုဗစ်ကာကွယ်ဆေးအပြည့်ထိုးထားတာဒါမှမဟုတ်လွန်ခဲ့တဲ့6လအတွင်းကိုဗစ်ရောဂါတက်တာပြောက်ကွင်းခဲ့ကြောင်းတက်သည့်အထောက်အထားတွေပြရမယ်လို့ထိုင်းလေကြောင်းအနာပိုင်းရဲ့စနေနေ့ထုတ်ပြန်ချက်မှာပါရှိပါတယ်ကာကွယ်ဆေးထိုးမထားသူတွေကတော့ဘာကြောင့်ကာကွယ်ဆေးထိုးမထားရတယ်လဲဆိုတော့ဆေးလက်မှတ်တွေပြကြရမှာပါလေမော်မတက်ခင်ခီးတယ်အလုံးရဲ့ဆွေရစရန်းတွေကိုတက်ဆိုင်ရလေကြောင်းလိုင်းကဆစ်ဆေးရမှာဖြစ်တယ်လို့လည်းထိုင်းလေကြောင်းအနာပိုင်းကပြောပါတယ်ကိုဗစ်ကာကွယ်ဆေးအမျိုးအစားအလိုက်ဆေးထိုးထားမယ်အချင်းအရေးအတွက်အစဉ်ကိုလည်းသူ့ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်အခုထုတ်ပြန်လိုက်တဲ့စီကံတစ်ကဇန်နဝါရီလကုန်ထိအကျုံးဝင်မယ်လို့လည်းပြောပါတယ်ပြခဲ့တဲ့အော်တိုဘာလမှာပဲကိုဗစ်ကာကွယ်ဆေးထိုးမှုဆိုင်ရာစီကံတွေကိုထိုင်းနိုင်ငံကရုပ်သိမ်းလိုက်ပေမဲ့လို့တရုတ်နိုင်ငံမှာကိုဗစ်လုံးဝကင်းစင်ရေးဆီရိုကိုဗစ်မူဝါဒတွေဖြည့်လျှော့ပေးလိုက်ပြီးတဲ့နောက်ပိုင်းနေဆက်ဂိတ်တွေပြန်ပွင့်လိုက်ချိန်မှာထိုင်းဘက်ကပြန်လည်ကျင့်သုံးလာတာဖြစ်ပါတယ
်ဟေတီနိုင်ငံပို့အော်ပရင်မျိုးတော်ပါလီမန်အနီးမှာမနစ်တနင်္ဂနွေနေ့ကအထက်လွတ်တော်စီးနေဥက္ကရာဂျိုးဇက်လမ်ဘတ်ဟာအမည်မသိတနတ်သမားတွေရဲ့ပြစ်ခတ်တာကိုခံခဲ့ရပါတယ်သူကိုမျိုးတော်ကဆေးရုံမှာတင်ထားပြီးဒဏ်ရာတွေကိုကုသနေတယ်လို့မိသားစုဝင်တဦးက VOA ကိုပြောပါတယ်အခုဖြစ်စဉ်ဟာမကြားသေးခင်ကမှရွေးကောက်ခံရတဲ့အထက်လွတ်တော်အမတ်တစုရဲ့တက်တမ်းမကုံဆုံးပြီးနှစ်ရက်အလိုမှာဖြစ်ပွားခဲ့တာပါအခုလိုတနက်ပြစ်ခံရတဲ့အထက်လွတ်တော်ဥက္ကရာလမ်ဘတ်နဲ့နောက်တဦးကိုတော့မူရစ်ဆေးဝါးရောင်းဝယ်မှုမှာပါဝင်ပတ်သက်တယ်ဆိုပြီးအမေရိကန်ပြည်ထောင်စုဗန္ဒာရေးဝန်ကြီးဌာနကပြီးခဲ့တဲ့နှစ်2022ခုနှစ်နိုဝင်ဘာလကဒဏ်ခတ်မှုတွေပြုလုပ်ထားပါတယ်အလားတူကနေဒါနိုင်ငံကလည်းသူ့ကိုပိတ်ဆို့ဒဏ်ခတ်မှုတွေချမှတ်ထားပါတယ်အဲ့ဒီလိုဆွဆွဲချက်တွေကိုတော့သူကညှင်းဆိုလိုက်ပြီး ပိတ်ဆို့တန်ခတ်မှုတွေကိုဥပဒေအရတုံ့ပြန်သွားမယ်လို့ပြောပါတယ်။ဟေဒီနိုင်ငံဟာအုပ်စုဖွဲ့အကြမ်းဖက်မှုကျူးလွန်တာတွေပြန်ပေးဆွဲတာတွေများပြားလွန်းတဲ့အတွက်အစိုးရအနေနဲ့ဓာတ်တွေကိုထိန်းချုပ်ဖို့ပြီးခဲ့တဲ့လကနိုင်ငံတကာအတိုင်းဝိုင်းကိုအကူအညီပေးဖို့တောင်းဆိုထားပါတယ်။ဝင်းကြီးချုပ်အေရီယာဟန်ရီကလည်းနိုင်ငံတကာတပ်ဖွဲ့တွေဆေးလွတ်ပေးဖို့တောင်းဆိုခဲ့တာကိုကုလသမဂ္ဂလုံခြုံရေးကောင်စီ UNSC ကဒီကိစ္စဆွေးနွေးခဲ့ပေမဲ့ဆုံးဖြတ်ချက်တော့ချမှတ်ခဲ့ခြင်းမရှိပါဘူးခင်ဗျာ။
အစ္စရေးတို့ထိန်းချုပ်ထားတဲ့ဂျော်ဒန်မြစ်အနောက်ဖက်ကမ်းကိုဖြတ်ပြီးတော့လွတ်လပ်စွာသွားလာနိုင်တဲ့သူရဲ့ခီးသွွားပါမစ်ကိုအစ္စရေးတို့ကဖျက်သိမ်းလိုက်ကြောင်းပါလက်စတိုင်းနိုင်ငံခြားရေးဝန်ကြီးကတနင်္ဂနွေနေ့မှာပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲထုတ်ပြန်လိုက်တဲ့ဒီကြေညာချက်ဟာဒေဘိုရာတင်မာရဲ့အစ္စရေးအစိုးရတက်ကပါလက်စတိုင်းတို့အပေါ်တန်ခတ်တဲ့ဆောင်းဝါးချက်တွေထက်ကတခုအပါအဝင်ဖြစ်တယ်လို့လည်းပါလက်စတိုင်းနိုင်ငံခြားရေးဝန်ကြီးရစ်မာလ်ကီကပြောပါတယ်။တာမန်ပြည်သူတွေလိုမဟုတ်ပဲနဲ့ပါလက်စတိုင်းအစ်စ်မြေအရာရှိတွေကတော့အစ္စရေးတို့ကဂျော်ဒန်မြစ်အနောက်ဖက်ကမ်းကိုလွတ်လပ်စွာဖျက်ဆီးခွင့်ပြုထားခဲ့တာပါ။ဘရာဇီးလ်သမ္မတရဲ့ကျန်းသစ္စာကျင်းစုပွဲကိုတက်ရောက်ပြီးပြန်လာတဲ့အချိန်မှာပဲအဲ့ဒီခီးသွွားဒေါ်လာခွင့်ပါမစ်တွေရုပ်သိမ်းလိုက်တာသိခဲ့ရတယ်လို့ပါလက်စတိုင်းနိုင်ငံခြားရေးဝန်ကြီးကတနင်္ဂနွေနေ့ကထုတ်ပြန်ချက်မှာပါရှိပါတယ်။ပါလက်စတိုင်းတာမန်ပြည်သူတွေကတော့အဲ့ဒီလိုခီးသွွားလာခွင့်ပါမစ်တွေကိုငိုကြဲကရမထားပါဘူး။အစ္စရေးမှာအစိုးရတစ်ဖွဲ့စည်းလိုက်ပြီးရက်ပိုင်းအတွင်းမှာပဲထုတ်ပြန်လိုက်တဲ့ကြေညာချက်ဟာပါလက်စတိုင်းပေါ်အစိုးရတစ်ရဲ့သဘောထားတင်မာမှုကိုမီးမောင်းထုတ်ပြလိုက်တာလည်းဖြစ်ပါတယ်။ကျော်ရမြင့်အနောက်ဖက်ကမှာအကြံဖက်မှုတွေကောင်းထောင်လာပြီးတော့ညဉ့်ညံရေးဆွေးနွေးပွဲလည်းအလံဝင်နေချိန်မှာဒီကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။တင်းလာနဲ့မနေ့ပိုင်းထိတ်ထန့်ရောက်တဲ့နေ့ကတော့ကိုခင်မောင်စုံမင်းနဲ့ကျမနန်းလာကိုပြောပြခဲ့ရပါရှင်။ VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာ bamis.voanews.com နဲ့ VOA ရဲ့ Facebook ဆာမျက်နှာကနေတိုက်ရိုက်ဖန်ယူနိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးပါမယ်။အရင်ဆုံးတော့မြမဒီမိုကရေစီရေးရအစီအစဉ်နဲ့စကြရအောင်ပါ။ပြီးခဲ့တဲ့ရက်ပိုင်းအတွင်းအင်းစိန်အချင်းထောင်ကနေလွှတ်မြောက်လာတဲ့စာရေးဆရာထင်းလင်းဦးကသူ့အနေနဲ့မြန်မာဒီမိုကရေစီရေးအတွက်ဆက်လက်ကြိုးပမ်းသွားမယ့်အကြောင်း VOA ကိုပြောပါရယ်မိုင်အင်ဂျင်နိုင်တင်ဆက်မယ်မြန်မာဒီမိုကရေစီရေးရအစီအစဉ်မှာအပြည့်အစုံနားဆင်ကြရအောင်ပါရှင
်မြန်မာဒီမိုကရေစီရေးရအစီအစဉ်ကနေကြိုဆိုပါရယ်ကျွန်မအင်ဂျင်နိုင်ပါဒီတစ်ပတ်အတွက်ဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့ကလူငယ်ချမ်းသာနဲ့လွတ်မြောက်လာတဲ့စာရေးဆရာထင်းလင်းဦးနဲ့ဆက်သွယ်မေးမြန်းထားပါတယ်
။အဲ့မှာအသက်19နှစ်ဆက်တဲ့ကလေးတွေကကျတို့လွတ်သွားတာကိုဝင်လာတယ်ကျတို့လွတ်သွားတာဝင်လာတယ်ဆိုပြီးတော့ကျတို့ကိုနှုတ်ဆက်ကြ။ဒါကျတို့လွတ်သွားတာကိုဝမ်းသာတယ်လို့ပြောတယ်သူတို့ရဲ့ညလုံးနေထဲမှာမြိတ်ကြီးဝိုင်းနေတယ်။အဲ့တော့သတို့ကကျတို့တိုက်ထဲမှာကြံနေတယ်9ယောက်ရဲ့မိသားစုကြီးကကျားရဲ့ဟောကျမမကျမယောက်ျားဟောကျမအဖေမပါဘူးလားလို့ပြင်ကျွန်တော်ယောက်ရည်လို့မေးတယ်ဆိုကျွန်တော်ဘယ်လိုရှင်းရမလဲဟောသူတို့ကတော့ဘယ်နှစ်ကြံလေးလို့သူတို့ကတော့ဘာစင်းင်းမြဲမှာပါလို့လို့ကျွန်တော်ဘယ်လိုပြောမလဲတော့ဟိုကလေးတွေရဲ့မိသားစုတွေကအပြင်ရောက်လာတဲ့အခါကျားရဲ့ကျမသားလေးအခုတည်းကမလို့သေးဘူးလားကျမသမီးလေးအခုတည်းမလို့သေးဘူးလားကျွန်တော်ဘယ်လိုရှင်းရမလဲတော့ကျွန်တော်ကဒီနေ့ကျွန်တော်ထောင်လေးကပြလိုက်တာကိုပြောသလားအကျဘလို့ခံစားရလို့မေးတယ်ကျွန်တော်ရှက်တယ
်ဆရာတင်လင်းဦးအင်းစိန်ချင်းထောင်ကလွတ်လာတဲ့နေ့ဆက်သွယ်မေးမြန်းချိန်မှာပြောသွားတာပါသူ့ကိုဆရာနာတင်တဲ့နေ့ဖြစ်တဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့အစောပိုင်းမှာနေအိမ်ကနေစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားခဲ့တာပါသူ့လိုပဲတစ်ချိန်တည်းဖမ်းဆီးခံရသူတွေကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေရတအစိုးရဝင်ကြီးတွေဒီမိုကရေစီရေလှုပ်ရှားနေသူတွေအမှုပညာရှင်တချို့လည်းပါဝင်ပါတယ်သူတို့ကိုအင်းစိန် GGI စစ်ကြောရေးစခန်းမှာချုပ်ထားတာပါမက်ရှလာတရက်နေ့အင်းစိန်ထောင်မပို့ခင်စစ်ကြောရေးကာလ9ရက်တာကြာမြင့်ခဲ့တဲ့အတွေ့အကြုံကိုဆရာထင်းလင်းဦးကအခုလိုပြောပါတယ
်အဲ့မှာပြောမယ်ဆိုရင်10ပြ12ပြလောက်ရှိတဲ့အခန်းလေးထဲမှာထည့်ထားတယ်ကျွန်တော်တို့ခေါ်ရတာဟုတ်ကြည့်အောက်မှာကဟိုပိတ်ဆာကျူးနဲ့မျက်လုံးကိုတစ်ခါစီးတာဆွဲစီးလိုက်တယ်အဲ့ဒါဘာလဲဆိုဗျာဟိုမှာအားရီဘာရီပောက်တဲ့အခါမှာအသားပေါက်တဲ့လူရဲ့မျက်လုံးကိုစီးတယ်လို့မျိုးအဝိစာနဲ့ဘဲနင်းပေါ့လုပ်လိုက်တယ်ပြီးတော့တခါကောင်းကိုအိမ်နဲ့ဆုတ်ပလိုက်တယ်ဟောဟိုကျိုးပြီးတဲ့လူကိုဆုတ်တယ်လို့မျိုးဆိုတော့အဲ့ဒါဆုတ်ပြီးတော့မှလက်ကိုတခါတစ်ခါလမ်းချောက်လို့ဖို့တော့အဲ့မှာသွားပြီးတော့ဟိုကအစ်စ်ခံရတယ်ပေါ့ဗျာ
ဆရာထင်းလင်းဦးဟာ2014ခုနှစ်မှာမဘာသာဖုန်ကြီးတွေကိုဝေဖန်ခဲ့တဲ့အတွက်ထောင်ဒဏ်2နှစ်ချမှတ်ခံခဲ့ရပြီး2016ခုနှစ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာပြန်လည်လွတ်မြောက်လာခဲ့တာပါဒီတချိန်ထောင်တွင်းဖြတ်တန်းချိန်မှာအခက်ခဲဆုံးကာလကိုဆရာထင်းလင်းဦးကအခုလိုပြောပြပါတယ
်ဒီကိုဗစ်လိုင်းတွေတအားမြင့်လာတဲ့အချိန်ကာလပေါ့ဟာကိုဗစ်လိုင်းတွေ2020နဲ့2021အော်ကျွန်တော်ချစ်လာပိုင်းလောက်ပါပေါ့ဟမ်အရန်ဆိုးနေပြီကွာအဲအရန်ဆိုးနေတဲ့အခါကျတော့ဘာဖြစ်လဲဆိုတော့အဲ့ဒီရက်မှာခြေကန်းတော့ပြတဲ့လူတွေရှိတယ်ခြေကန်းတော့ပြတဲ့လူတွေအမနာစီတာချောင်းဆိုးတာပါညာဆိုးတဲ့လူတွေအကုန်လုံးကိုကိုဗစ်ဆက်စပက်နဲ့အဆောင်တစ်ဆောင်ထဲမှာအကုန်လုံးရောထားလိုက်တယ်သူ့လိုနေတော့ကျွန်တော်ကဆိုးရင်ရပြီလေဘာဆိုးရင်ရလဲဆိုတော့တကယ်ဖြစ်တဲ့လူဘယ်နှယောက်ရှိလဲမဖြစ်တဲ့လူကဘယ်နှယောက်လဲရောထားလိုက်မှဖြစ်မဖြစ်တဲ့လူကကူတော့မှာပေါ့ကိုဗစ်နဲ့ပတ်သက်တဲ့အသုံးအဆောင်ပစ္စည်းကမရှိဘူးဥပမာ mask မလုံလောက်ဘူးမလုံလောက်တယ်မဟုတ်ဘူးမရှိဘူးအဲ့ထောင်ထဲကနေပြီးတော့တရားရုံးကိုထွက်မှာပြန်ဝင်မှာဘယ်မလဲ mask ဘယ်မလဲဟိုလက်အိတ်ဘယ်မလဲလက်စည်းရဲ့ဆက်ပြားဟိုလက်စည်းရဲ့ဆက်ပြားအရေးဥဒ္ဒေအချင်းတို့အကုန်လုံးမှားယူရတယ်အတိမှကျွန်တော်ကဗာကျေးဇူးတင်ရလဲဆိုတော့အချာချာမိတင်မယ်နော်ကျွန်တော်ကျေးဇူးတော့ဆိုတော့ကျွန်တော်တို့အဲ့လိုကိုမိသားစုတွေကိုနဲ့ပတ်သက်တဲ့သူတွေဇာတ်နေပြီးအလူခံပြီးသွင်းတဲ့ပစ္စည်းတွေကိုလက်ခံပေးတာကိုတောင်းမှပဲကျွန်တော်ကကျေးဇူးတင်ရသေးတယ်။အဲကျွန်တော်တို့ဘာလို့ ਆ လဲဆိုတော့အပေါ်ကနေထားကြည့်ခဲ့ကောင်းဝေးရတယ်။မျက်နှာမှာမတ်စတာရတယ်။ပြီးရင်ကောင်းမှာအဲလိုဟက်ကာပါကျွန်တော်တိုက်ရတယ်။ဟိုအခါတုံးလက်အိတ်တွေဆိုးရတယ်။အဲလိုနဲ့ကျွန်တော်ထွက်ရတယ်နေဘူးကြီးထဲမှာ။
ကျားတို့ထောင်ထဲမှာရှိတဲ့အချိန်မှာအနှစ်ပေါင်း30အတွင်းပထမဆုံးကျိုးပေးတက်ခဲ့တဲ့ဒိဋ္ဌာရီဖြစ်ခဲ့လေသူတစ်ပြင်ကိုချင်မီနဲ့ကိုဖြိုးစီရတော့ပါဝင်နောက်ထပ်နှစ်ဦးပေါ့နော်ဆိုဆရာတို့အဲ့တဲ့တင်ကိုဘလို့သိရလဲဆရာတို့အဲ့တဲ့တင်သိရအချိန်မှာဆရာရဲ့ခံစားချက်ဘလို့ရှိလဲဆရာအဲ့အချိန်မှာ
အဲ့တဲ့တင်တူတူကြီးနော်လူကယူးသွားတာပေါ့ဗျာဘာလို့လို့လို့ကမရှိဘူးဘလို့သိလဲဆိုရင်တော့သတင်းစာထဲမှာသိတာပေါ့သတင်းစာရှင်းလင်းမှုမှာသိတာပေါ့ဒီကရှင်းလင်းမှုသတင်းစာကိုကျွန်တော်တို့ဖတ်ရတယ်ရင်မီနဲ့ဇီယာတော်ကိုလှုပ်လိုက်တယ်။ဒါပေမဲ့တခုရှိတာကအဲ့ဒီရက်မှာဗျာ။အဲ့ဒီရက်မှာထူးထူးခြားခြားပေါ့။သူကထောင်ထဲမှာမလုပ်လဲဆိုတော့တရားဖွင့်တယ်လို့ဟိုအဲ့လိုမျိုးဟိုပေါ့ဗျာ။အတန်ကြီးချက်ဖွင့်တာပေါ့။အကျယ်ကြီးပဲဗျာ။ဟိုထူးတယ်ဆိုတော့ပြည်ရဗျာ။ပြောမယ်ဆိုရင်အဲ့ဒါကိုမပြောပြတတ်ဘူး။အတန်ကြီးကတော့တအားကျေနေတယ်။နော်။ဟိုရေဒီယိုအတန်ဖွင့်ထားတယ်လို့မျိုးအတန်ကြီးချက်ဖွင့်ထားတယ်လို့မျိုးအကျယ်ကြီးကြီးကြားတယ်။ဒါပေမဲ့တခုခုဖြစ်တယ်ထူးတယ်ဆိုတော့သိတယ်ဒါပေမဲ့ဘာလဲဆိုတော့ကျွန်တော်မသိဘူးအဲကျွန်တော်တို့သိလိုက်တာကအဲ့တရင်းစာရှင်းလင်းမွေးအကြောင်းတရင်းစာထဲမှာပါလာတဲ့အချိန်မှာကျွန်တော်တို့သိရဘာသိရလဲလို့လို့လုံးလိုက်တယ်လုံးလိုက်တယ်ဟောဘာကြောင့်လုံးတယ်ဘာဖြစ်တယ်များဖြစ်တယ်ပေါ့ဗျာကျွန်တော်အနေနဲ့ကဘလို့မှလက်ခံနိုင်ခြင်းမရှိတဲ့ကိစ္စဟုတ်တရားစီရင်မှုဆိုတဲ့ကိစ္စတရားစီရင်မှုဆိုတာကဆွဆွဲသူရယ်ဆွဆွဲခံရသူရယ်တရားဆုံးချက်မဲ့သူရယ်ဆိုပြီးတော့ရှိရမယ်ဗျာအပြည့်ရောအဲ့ဒီဆိုဆွဲတဲ့ကိစ္စကအများပြည်သူရဲ့ရှေ့မောက်မှာဖြစ်ရမယ်ဗျာကျွန်တော်ကအဲ့ဒီအဲမှာအများပြည်သူရဲ့ရှေ့မောက်မှာစစ်ဆေးမှုဆိုတဲ့ကိစ္စမှာချုပ်ရွေးနေလို့ကျွန်တော်မြင်တယ်ဟုတ်ပြီးတော့ဒီဒေတာကိုပြီးလိုက်ရဆိုတဲ့ကိစ္စကအနာထင်းထင်းငယ်ဆိုတဲ့အစိုးရတည်းရဲ့ပြောမှဆိုရင်ဗျာ short term ပေါ့ short term government တခုရဲ့လက်ထက်မှာလွတ်သွားဖို့လိုအပ်လို့လားဟိုအယူခံငွင့်ဆိုတဲ့ကိစ္စတွေရောဒါမှမဟုတ်တခုခုပေါ့ဗျာ legally ပေါ့အဲ့ဒါတွေကိုဆောက်ဆိုင်မှုအတွက်အချိန်မပေးနိုင်ဘူးလားနော်ဒါပေမဲ့တော့ကျွန်တော်အခုပြောနေတာဒါကျွန်တော်ခံစားချက်ကိုပဲပြောတာဟိုကျွန်တော်သိကြဘယ်ဟိုအကြောင်းအရာတွေကျွန်တော်မသိဘူးဒါပေမဲ့ကျွန်တော်ထိတ်ထဲမကောင်းထိတ်ထဲမကောင်းတာကနာမည်မတက်နဲ့ဂျင်းမီနဲ့ချူးစီရတော်ဆိုတဲ့ကိစ္စကြောင့်မဟုတ်ဘူးဒီလူတွေကကျွန်တော်နဲ့အမတန်ရင်းနှီးချင်တယ်လေအဲ့တော့ပုပ်ကူဆွေးလို့ချက်မှာတခြားလူတွေမှာဖြစ်ရင်လည်းပဲကျွန်တော်အဲ့ဒီမဲ့ခံစားရမှာ
ဆရာအဲ့တော့ဆရာကိုဆွဲတဲ့ပုံမှန်နဲ့ဆရာအဲ့ဒီထောင်ထဲမှာကိုတရားစီရင်ဖြတ်တန်းခဲ့ရတဲ့အတွေ့အကြုံပြောပြပါအောင်ရှင
်တရားစီရင်ကတော့ပြောမယ်ဆိုလို့ရှင်ပြဿနာကဘာလဲဆိုစာဖတ်ကြတာပဲအဲ့တော့မဟုတ်လေကျွန်တော်တို့မှာကဘာလဲဆိုငင်းလို့မရမဟုတ်ပါဘူးလို့ပြောတယ်ဆိုတော့ကျွန်တော်ပြောသလိုပေါ့ခင်ဗျားတို့ကျွန်တော်ကိုလာဖတ်တာဖေဖော်ဝါရီလရက်နေ့ခင်ဗျားတို့ဆွဲတဲ့ပုံမှန်ကဖေဖော်ဝါရီ1ရက်နေ့နောက်ပိုင်းညမှာထုတ်တဲ့ပုံမှန်ဥပဒေအဲ့လိုဆွဲလို့ရလားလို့ကျွန်တော်မေးတယ်မဟုတ်ဘူးကျွန်တော်ဗီဒီယိုဖိုင်အခုတည်းရှိနေလို့ပြော
ဲ့ဒါကတရားဝင်မှတ်တမ်းမှရှိလားမရှိလားကျွန်တော်မသိဘူးဒါမှရှိမဲ့ထင်ပါတယ်နော်နောက်ပြီးတော့ကျွန်တော်ပြောတာသူတို့ကဘာလဲဆိုတော့ဥတည်မြင်မှုကဗီဒီယိုရိုက်ဗီဒီယိုလိုက်လွှင့်နေတဲ့အတွက်ဖမ်းဆီးခဲ့ပါတယ်ကျွန်တော်ချက်ချင်းထကြံကုန်တယ်မဟုတ်ဘူးဗီဒီယိုလိုက်လွှင့်လို့ခင်ဗျားတို့လာဖမ်းတာမဟုတ်ခင်ဗျားတို့လာဖမ်းလို့ချုပ်ဗီဒီယိုလိုက်လွှင့်တာပြောမယ်ဆိုရင်ဒီကြေတနာကိုစတာခင်ဗျားတို့ကအရင်လုပ်တာခင်ဗျားတို့အရင်လုပ်လို့ကျွန်တော်တုံ့ပြန်တာတော်တော်ပါပြည်မရဘူးဗျာမရဘူးကျွန်တော်ကဘသူ့အသက်ကြီးတရားပါလေအဲ့ဒါကိုကျွန်တော်တို့အပေါ်မှာအဲ့လိုမျိုးဟိုဘက်ဂိတ်နဲ့နောက်ပြန်တရားဆွဲဆိုပါတယ်လို့ကျွန်တော်ကဘသူ့ကိုကျွန်တော်ကပြောရမလားဘယ်မလဲကျွန်တော်တို့ဘက်ကနားထောင်ဝေးမဲ့အများကြီးတော့ဘယ်မလဲကျွန်တော်တို့ဘက်ကနေပြီးတော့မှန်ဤမှားဤအပြစ်ရှိမရှိဆိုတော့ဆုံးဖြတ်မဲ့ဂျူရီခေါ်ဖို့ဘယ်မှာလဲအခုကျတော့ဘာလဲဆိုတော့ဆွဲဆိုတဲ့တရားဆွဲဆိုတဲ့တရားလို့ရှိနေရလဲဟိုပြောမယ်ဆိုလို့ရှိရင်အခုလက်ရှိကောင်စီအစိုးရရဲ့လက်အောက်မှာရှိတဲ့တရားရေးအဖွဲ့အစည်းဒူရီမရှိဘူးတရားသူကြီးဆိုတဲ့အဖွဲ့အစည်းကလည်းလက်ရှိဒီအောက်မှာပဲရှိတယ်ဘယ်မှလဲညာကျွန်တော်တို့အတွက်ညှိတာတဲ့တရားစီရင်မှု
အဲ့တော့ဆရာကိုအဓိကသူတို့ချလိုက်တဲ့ပုံမှာဘယ်ပုံမှာလဲဆွဲချက်တင်ဆရာကဘယ်ချိန်လောက်မှချလိုက်တာလဲရှင
်ကျွန်တော်ထင်တယ်ကျွန်တော်တို့ရက်တွေကတော့ပေချာပုံမှာမိတော့ March 29လောက်မှဖြစ်မှာ
အဲ့လိုချလိုက်တော့အဓိကဆရာကဘာသူတို့ဘာပုံမှန်တွေတက်လာမလဲ
ပုံမှန်ငန်းငါတက်စကကြီ
းဆရာလွတ်လာပြီဆိုတော့အခုလိုအခြေအနေမှာပေါ့နော်ဆရာဒီအနာဂတ်အတွက်ကိုဆရာဘာတွေများလှုပ်သွားမယ်လို့ဆရာစဉ်းစားထားပါလဲရှင
်ကျွန်တော်လုပ်မယ့်အလုပ်ကကျွန်တော်အရင်လုပ်နေတဲ့အလုပ်တွေပါပဲဟုတ်ဘာလို့ဆိုဒီထက်လည်းဟိုဘာမှကျွန်တော်တင်းဆောင်ပြောင်းဆိုကျွန်တော်ကဒီလမ်းကြောင်းကိုမလျှောက်ခင်နေရဆိုတော့ပြောခဲ့လို့ပဲငါလျှောက်မယ့်လမ်းကမှန်ရဲ့လားလို့ကျွန်တော်အမြင်ကြည့်တယ်ငါရှောက်မယ်လမ်းကမှန်ရဲ့လားငါတွားမယ်လမ်းကမှန်ရဲ့လားကျွန်တော်အများကြီးကြည့်တယ်မှန်ပြီဆိုတဲ့အချိန်မှာကျွန်တော်ရှောက်တယ်ကျွန်တော်မှန်ပါပြီလို့ဆုံးမြတ်ပြီးရှောက်တဲ့အချိန်မှာတော့ကျွန်တော်ပြန်လှည့်စီရဖို့မရှိတာပြောချင်တာကကျွန်တော်အခုလုပ်နေတဲ့ကိစ္စတွေကကျွန်တော်တဘွားတဲ့အတွက်လုပ်နေတာမဟုတ်ကျွန်တော်သားကျွန်တော်သားနဲ့ရွယ်သူကလေးတွေတနိုင်ငံလုံးကကျွန်တော်သားနဲ့ရွယ်သူကလေးတွေအဲ့ကျွန်တော်သားနဲ့ကျွေးလူကလေးတွေကနေမွေးလာမယ်နောက်ထပ် generation သူတို့တွေသူတို့အိမ်မှာသူတို့စိတ်ချလက်ချအိတ်ကြပါစေသူတို့တွေသူတို့အိမ်မှာစိတ်ချလက်ချအိတ်ကြပါစေနောက်နေ့မနေ့မှာငါတို့ကိုဘယ်အာနာသိမ့်တဲ့အစိုးရကလာဖမ်းမလဲဆိုတဲ့ခံစားချက်နဲ့အရေးမပြတ်ကြပါစေနဲ့အဲ့ဒီအတွက်ကျွန်တော်လုပ်နေတယ်ကျွန်တော်ဆက်လျှောက်မယ်လမ်းကလူတိုင်းလူတိုင်းဒီလွတ်လပ်စွာပြောဆိုနေတိုင်းရေတာလောက်ကန်စားတော့ယုံကြည်ကိုယ်ွယ်နော်နေတိုင်းပိုင်ွယ်ကိုယ့်မိအိမ်မှာကိုယ်စိတ်အေးချမ်းသာစွာဘယ်အစိုးရဆိုတဲ့လူတွေရဲ့ဖန်ဆီးခြင်းထိမ့်သိမ်းခြင်းဆိုတာတွေကမှစိုးရိမ်စရာမလိုဘဲနဲ့နိမ့်နိမ့်ချိုက်ချိုက်အိပ်ပျော်နိုင်တဲ့ကိုကနေနိုင်ရဖို့အတွက်ကြိုးစားခဲ့ပါတယ်အခုလည်းကြိုးစားပါမယ်နောက်လည်းကြိုးစားပါမယ်
ဆရာတင်လင်းဦးပြောသွားသလိုပါပဲမြမပြည်သူပြည်သားအလုံးဖိနှိပ်အုပ်ချုပ်မှုအောက်ကနေလွတ်မြောက်နိုင်ကြပါစေရှင်နောက်တစ်ပတ်မှာတော့မြမနိုင်ငံမှာအာဏာသိမ်းပြီးရဲ့နောက်2022ခုနှစ်အတွင်းအစိုးရဆုံးဖြစ်ရက်တွေကလက်ရက်ကုန်စာတင်ကြောင်းကိုစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်တေဆုံးသွားတဲ့ခုနှစ်တန်းကျောင်းသားတအူးရဲ့ဖခင်ဖြစ်သူရင်တွင်ပြောကြားချက်တွေကိုနားဆင်ရမှာပါမြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်နေအတွက်လည်းကျေးဇူးပါကျမအင်ဂျင်နီယာရှင
်ပြည်ဦးမြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခုတော့ပြည်တွင်သတင်းတပုတ်ဖတ်ဆက်ရအောင်ပါမြန်မာနိုင်ငံရဲ့ကပြည်နယ်နဲ့တိုင်းတချို့ကရန်ကုန်အပါအဝင်မြို့အတော်မြန်မာရွှင်ကြားမွတ်စလင်တွေအစုလိုက်ပြုံးလိုက်မကြာခဏဆိုသလိုခက်စစိတ်အဖမ်းဆီးခံရတဲ့အနေအထားကအင်မတန်ဆိုးရိမ်စရာကောင်းတဲ့အခြေအနေဖြစ်လာတယ်လို့ရွှင်ကြားဒုက္ခသည်တွေကပြောဆိုပါတယ်ဒီလိုဆွန့်ခွာထွက်ပြေးနေကြချင်းလမ်းခေးမှာအစုလိုက်ပြုံးလိုက်အဖမ်းခံရတာတရားစွဲဆိုထောင်ချခံရတာနောက်ဆုံးအသက်အန္တရာယ်နဲ့ကြုံရတဲ့အထိအန္တရာယ်တွေနဲ့ရင်ဆိုင်နေရတယ်လို့လည်းရွှင်ကြားတွေကပြောပါတယ်အကြောင်းဆုံးကတော့မဆုမောကဆက်သွယ်မြင်ပြထားပါတယ်ရှင်
ရိုဟင်ဂျာမွတ်စလင်တွေဟာသူတို့နေထိုင်တဲ့ရခိုင်ပြည်နယ်မြန်မာနိုင်ငံတဲကရောသူတို့လက်ရှိခိုးလုံနေထိုင်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကပါနီလန်းပေါင်းစုံတုံးပြီးတော့ထိုင်းနိုင်ငံမလေးရှားနိုင်ငံအင်ဒိုနီးရှားစတဲ့ပြည်ပနိုင်ငံတွေစီကိုကုန်းလန်းရေလန်းတွေကနေဆွန့်ခွာပြီးတော့ထွက်ပြေးနေကြတာဖြစ်ပါတယ်ဒီလပိုင်းညီတွေမှာပဲမြန်မာနိုင်ငံတွင်းကအေယာဝတီတိုင်းရန်ကုန်တိုင်းမ မွန်ပြည်နယ်ရခိုင်ပြည်နယ်စတဲ့မြို့နယ်တော်တော်များများကခရီးလမ်းဂိတ်တွေမှာတားဆီးစစ်ဆေးမှုတွေကနေအစုလိုက်အပြုံလိုက်ဖမ်းဆီးထိန်းသိမ်းခံရတာရှိသလိုမြမပြည်ရင်းမှာပဲဖမ်းခံရပြီးတော့ပုံမှန်မျိုးစုံတက်ထောင်ချအပြစ်ပေးတာမျိုးတွေလည်းရင်ဆိုင်နေကြရပါတယ်ရိုဟင်ညာတွေပေါ်မှာသွာလာခွင့်ကန့်သက်ချက်တွေရှိနေတဲ့ရခိုင်ပြည်နယ်တွေကနေပွဲစားတွေကနေတဆင်ခရီးသွာလာခွင့်ညှိနှိုင်းပြီးပြီဆိုတဲ့အာမခံချက်တွေနဲ့ထွက်ခွာပြီးခဲ့ကြတဲ့နောက်မှာတော့အခုလိုမျိုးလမ်းခီးတွေမှာအစုလိုက်အပြုံလိုက်အဖမ်းခံခဲ့ရတာလို့ရခိုင်ပြည်နယ်မောင်နှုံးမှာနေထိုင်ခဲ့မှုတဲ့လက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်ဘာလူခါလေးဒုက္ခသည်စခန်းအမှတ်၁ကရိုဟင်ညာဒုက္ခသည်ဦးကျော်မြင့်ကရှင်းပြပါတယ်
ဒီလိုတွေကအများဆုံးသွားနေတာအဲဒီဟိုရာသီတောင်မျိုးနယ်မှာသူတို့ကအဓိကဖွေးစားတွေရှိတယ်။အဲ့ဒီဖွေးစားတွေကရာသီတောင်မျိုးနယ်ကနေစစ်တွေကိုသူတို့ကကောက်ဆောင်သွားတယ်။အဲသူတို့ကဖွေးစားတွေကဒီလူတွေကိုအနည်းငယ်လိန်ရာပြီးတော့ကျုပ်ဆိုတယ်။အာကနာဖွေးစင်းနဲ့ကျွန်တော်ကယူနိုင်းတာပြီ။ခင်ဗျားတို့လုံးလုံးလာလာသွားလို့ရတယ်ဆိုပြီးတော့ဖွေးစားတွေကအနည်းငယ်လိန်ရေကျုပ်ဆိုပြီးတော့လူတို့သက်ဆောင်သောသွားခြင်းဖြစ်တယ်။အများစုကတော့ဒီထုံကုန်းလေးကနေတော့လကောင်းအင်းလေးကနေတော့လကောင်းသူတို့ကမြန်မာပြည်ဒေသကိုသူတို့ကတုတ်ဖတ်ကြတယ်။အမှလင်းကြီးမှာဌာနအဖွဲ့စင်းနဲ့သူတို့ကဒီလေမမရှိတဲ့အတွက်ကြောင့်သူတို့ကဖန်စစ်ခံရတော့စီတော့ဖွေးစားတွေကအဲပြောပြတာကျွန်တော်တို့တားခဲ့ရတယ်။
ဒီရိုဟင်ညာမွတ်စလင်တွေကမြန်မာပြည်ထဲမှာလဲလွတ်လွတ်လပ်လပ်သွားလို့မရဘူးသူတို့တွေ့တယ်ဆိုရင်လဲခိုးဝင်ဘင်္ဂလီတွေလို့သုံးပြီးတော့မှအာဖမ်းပြီးတော့သူတို့တရားဥပဒေနဲ့အရေးယူတာတွေဖမ်းတာတွေတရားစွဲပြီးထောင်ချတာတွေရှိတယ်ဆိုတော့ဘယ်လိုနေရာတွေကနေပြီးတော့ဘယ်ဘက်တွေကိုသွားတယ်ဆိုရင်တရားမဝင်ခရီးသွားတာတွေလို့သတ်မှတ်ပြီးတော့အဖမ်းဆီးခံရတာတွေရှိလဲပေါ့နော်ပြီးတော့ခုကူးကြော်မြင့်ကိုနိုင်ကလည်းရခိုင်ပြည်နယ်ထဲမှာနေခဲ့တာဆိုတဲ့ခါကျတော့ဘလို့တားမြစ်ချက်တွေရှိလဲပေါ့နော်အထူးသဖြင့်နေမကြော်ရဘူးဆိုတဲ့တားမြစ်ချက်တွေကဘလို့စီကန်းချက်တွေကိုထုတ်ထားတာလဲအဲ့ဒါလေးနည်းနည်းပြောပြပေးပါဟု
တ်ကဲ့ကျွန်တော်တို့ရူဟင်ညာမွတ်စလင်တွေကဒီမြန်မာနိုင်ငံသားဖြစ်ရတဲ့ကျွန်တော်တို့နိုင်ငံအတွင်းမှာကျွန်တော်တို့အတဲ့ကျွန်တော်တို့အဓိကအချင်းကျွန်တော်တို့ရူဟင်ညာလူမျိုးအတဲ့ခံတဲ့မောင်ညိုသူတို့ကတတ်မဲ့ထားပါတယ်။ဒီနေ့တကူအနေတကူသွားတယ်ဆိုရင်အတောက်တားမပါဘူးရှိပြီးတော့သမီးရေချနဲ့ဒင်းကလေးရှိပြီးတော့ပေါ်ဆူပြီးကျွန်တော်တို့ကိုဖန်စီပေါင်ချတာရေအဲဖက်ချေမူသူ့လောက်တာရေကျွန်တော်တို့ကအငဲထွင်းနေရပါတယ်
အဲ့ဒီလိုမျိုးရိုဟင်ညာတွေဟာသူတို့ထွက်ပြေးတဲ့လန်ခီတလျှောက်ဒေသခံအာဏာပိုင်တွေရဲ့ဖမ်းခံရတာရှိတယ်လို့တရားစွဲဆိုထောင်ချခံလိုက်ရပြီးတဲ့နောက်ထောင်နေထဲမှာပဲကလေးငယ်တွေအပါအဝင်အမျိုးသမီးတွေပါစိုးဝါးလာတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ရခိုင်ပြည်နယ်မောင်နှုံးမြောက်ပိုင်းမှာနေထိုင်ခဲ့မှုတဲ့ဘာလူခါလေးဒုက္ခသည်စခန်းအမှတ်၉ကရိုဟင်ညာဒုက္ခသည်ဥမမောင်ကလည်းပြောပြပါတယ
်စစ်ထေဘက်ကနေရင်ကုန်ဘက်ကိုရောက်ကြတော့ယာဝတီဒိုင်းဘဲကိုရောက်ကြတော့ခင်းချင်းနေလို့မွန်းချင်းနေမလာမြိုင်တွေကိုရောက်ကြတော့အဲ့မှာတခြားဌာနအဖွဲ့စီကဖန်စီပြီးတော့သူတို့ကိုအဲတောင်းချတာရှိတယ်။အဲ့လိုအများကြီးကကိုကဖြစ်ဖို့နေတာကိုတွေ့ရတယ်။ထောင်ထဲမှာဆိုရင်လည်းအခုမြန်မာနိုင်ငံထိုင်းနေပြည်နယ်အသီးသီးမှာလူတွေကအများကြီးဟိုကကလေးသူငယ်မိန်းကလေးတွေအပါဝင်ပေါ့။အော်အများကြီးလူပေါင်း2000ကျော်ကိုကဖန်စစ်ခံနေရတာကိုကျွန်တော်ကထွေးမြင်ရတဲ့ကြားသိနေရပါတယ်
တကယ်တော့ရိုဟင်ညာတွေဟာဆယ်စုနှစ်တည်းနဲ့ခြေပြီးတော့မြန်မာနိုင်ငံထဲမှာလွတ်လပ်စွာခရီးသွားလာခွင့်မရှိတဲ့တင်းကျပ်တဲ့ဟန်တားမှုတွေနဲ့နှိရှေလာများရင်ဆိုင်ခဲ့ကြရတာပါဒီလိုကန့်တတ်မှုတွေကြားတွေကပဲအရေးဆိုပြီးတော့လမ်းခရီးတစ်လျှောက်လမ်းမမြင်ကမ်းမမြင်ပင်လယ်ပြင်တွေမှာအသက်အန္တရာယ်ထိခိုက်လောက်တဲ့အထိအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတဲ့အနေအထားတွေနဲ့ရင်ဆိုင်နေရပေမဲ့ဘာကြောင့်သူတို့အသက်ပေးပြီးတော့အဝေးကိုထွက်ပြေးနေကြရပါသလဲ
ရိုဟင်ညာလူမျိုးတွေကယနေ့အချိန်အထိကျွန်တော်ကကြေကြဆက်ဆက်မှုရှင်းနေမှုမျိုးစွာကျွန်တော်တို့ခံခဲ့ရတဲ့လူနည်းစုတစုဖြစ်ပါတယ်ဒီလိုတွေကလည်းရတိုင်းရဲ့အလုံးစိုးရင်ရတဲ့အမြဲတမ်းမှရှိနေတဲ့အထက်ကြောင့်ဒီလိုတွေကမိမိကိုအသေးကိုကယ်ပွားတဲ့မြန်မာပြည်ကနေတစ်ပြင်းမလေးရှားအင်ဒိုနီးရှားထိုင်းတဲ့ကိုတွက်ခွာနေတာကိုကျွန်တော်ကကြားသိနေရပါတယ်
လူခွေချိုးဖောက်ခံရတဲ့ရိုဟင်ညာတွေအတွက်ကုလသမဂ္ဂနိုင်ငံတကာအဖွဲ့အစည်းအပါအဝင်တပ်ဆိုင်နဲ့တာဝန်ရှိတဲ့သူတွေဘက်ကထိရောက်လက်တွေ့ကြတဲ့ကူညီဆောင်ရွက်မှုတွေနဲ့ပေးနိုင်တဲ့နည်းလမ်းကိုအမြန်ဆုံးရှာပါလို့ရိုဟင်ညာဒုက္ခသည်တွေကအကြံပြုပါတယ
်။မဆမွန်တင်ပြသွားတော့ပါရှင်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းသွားမှာမို့ဆောင်မျှော်ကြည့်ရှုနားဆင်ပါရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
လာမနေခင်မတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်ဇန်နဝါရီလ9ရက်တနင်္လာနေ့မနေခင်6နာရီနေ့9နာရီအစီအစဉ်တွေကိုမွဲ့တော်ဝါရှင်တန်ဒီစီကနေတည်းထုတ်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်သွားမယ့်သတင်းပတ်စဉ်ကဏ္ဍတွေထဲကနေအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ပေးချင်ပါတယ်။2023ခုနှစ်ရွေးကောက်ပွဲကို NUG နဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကလက်မခံသလိုမြန်မာအရေးဖြစ်ရှိမှုနိုင်ငံတကာကလည်းတင်ကြီးတညာနဲ့ရပ်တည်လာကြပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကိုပြည်သူ့ရဲ့တရားဝင်အစိုးရအဖြစ်ကဘာကအတိအမှတ်ပြဖို့တိုင်းရင်းသားတော်လှန်ရေးလက်နက်ကိုင်အင်အားစုတွေတသားတည်းတသားနဲ့ဖြစ်တယ်လို့ပြသဖို့လိုအပ်ပါတယ်။ကဘာမြန်မာမီဒီယာမြင်ကွင်းတုံ့တက်ချက်ကိုဆောင်းပါရှင်ပြည်သွေးနိုင်တဲ့အတူမှအလိမ်မှတင်ဆက်ထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေ2023မှာ NUG တိုင်းရင်းသားလက်နက်ကိုင်အင်အားစုများနဲ့တော်လှန်ရေးအင်အားစုများတသားတည်းတတန်တည်းရှိကြောင်းပြသနိုင်ရန်လိုအပ်တဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါ2022နှစ်ကုန်ပိုင်းမှာမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးလှုပ်လှုပ်ရှားရှားနဲ့အသည့်ဖြစ်ပေါ်တိုးတက်မှုတွေကိုသတင်းမီဒီယာတွေမှာမြင်တွေ့ကြရပါတယ်နိုဝင်ဘာလအတွင်းကပြုလုပ်ခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးပွဲမှာမြန်မာရေဘုံသဘောတူညီချက်5ရပ်ကိုပြန်လည်သုံးသပ်ခဲ့ပြီးဘုံသဘောတူညီချက်5ရပ်ကိုအကောင်အထည်ဖော်ဖို့အချိန်ကာလသတ်မှတ်မယ်မြန်မာရေမှာတက်ဆိုင်သူအားလုံးနဲ့ထိတွေ့ဆက်ဆံသွားမယ်လို့အာဆီယံအဖွဲ့ကြီးကဆုံးဖြတ်ခဲ့ပါတယ်ဒီဇင်ဘာလအတွင်းမှာတော့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆယ်မြို့မှာပြုလုပ်ခဲ့တဲ့အာဆီယံ EU ထိပ်သီးဆွေးနွေးပွဲကာလအတွင်းမှာ EU ခေါင်းဆောင်တွေအနေနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ဝန်ကြီးနှစ်ဦးကိုတရားဝင်ဖိတ်ကြားတွေ့ဆုံခဲ့တာဒေါ်အောင်ဆန်းစုကြည်နဲ့တကွဖမ်းဆီးထားတဲ့နိုင်ငံရေးကျင်းသားများအားလုံးလွှတ်ပေးဖို့နဲ့မြန်မာနိုင်ငံတွင်းမှာအကြမ်းဖက်မှုတွေရပ်တန့်ဖို့ဆိုတဲ့အချက်တွေပါဝင်တဲ့မြန်မာနိုင်ငံနဲ့သက်ဆိုင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တမိုင်းဝင်ဆုံးဖြတ်ချက်ထွက်ပေါ်လာတာကုလလုံခြုံရေးကောင်စီဆုံးဖြတ်ချက်နဲ့မရှိမနှောင်းမှာပဲ NUG NUCC CRPH PDF နဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကိုအကူအညီပေးမယ်အမေရိကန်ပြည်ထောင်စုရဲ့အမျိုးသားကာကွယ်ရေးလုတ်ပိုင်ခွင့်အဥပဒေ NDAA ကိုသမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးအတည်ပြုခဲ့တာစတဲ့သတင်းတွေဟာမြန်မာနိုင်ငံရေးအတွက်ထူးခြားပြီးအရေးပါတဲ့ရလဒ်တွေလို့ဆိုနိုင်ပါတယ
်2023နှစ်စန်းဇန်နဝါရီလ1ရက်နေ့မှာအမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့ပူးတွဲကြေညာချက်တစောင်းထုတ်ပြန်ခဲ့တာတွေ့ရပါတယ်ပြည်သူတော်လှန်ရေးဆိုင်ရာကြေညာစာတမ်းလို့နာမည်ပေးထားတဲ့ NUCC နဲ့ NUG တို့ရဲ့ပူးတွဲထုတ်ပြန်ချက်မှာ Federal Democracy ပြည်ရင်း Federal Democracy Charter ဟာတော်လှန်ရေးအင်အားစုတွေရဲ့ပုံနိုင်ငံရေးသဘောတူညီချက်ဖြစ်တဲ့ Federal Democracy ပြည်ထောင်စုကိုတည်ထောင်မယ် Federal ပြည်ထောင်စုတပ်မတော်ကိုတည်ဆောက်မယ်အသွင်ကူးပြောင်းရေးကာလတရားမျှတမှု transitional justice ကိုဖော်ဆောင်မယ်စစ်ကောင်စီရဲ့2023ရွေးကောက်ပွဲကိုလက်မခံဘူးလို့ဖော်ပြထားတာတွေ့ရပါတယ်ဒါပေမဲ့ NUCC နဲ့ NUG တို့ရဲ့ပူးတွဲထုတ်ပြန်ချက်မှာတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေပါဝင်လက်မှတ်ရေးထိုးထားတာတော့မတွေ့ရပါဘူ
းအာဏာသိမ်းစစ်ကောင်စီကလည်း2022နှောင်းပိုင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတချို့နဲ့တွေ့ဆုံက2008ဖွဲ့စည်းပုံပြင်ဆင်ရေးအပါအဝင်2023ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်နေတာတွေကိုသတင်းတွေထဲမှာတွေ့ရပါတယ်။မဲစင်းပြုစုဖို့ပရာဟိတအဖွဲ့တွေကိုစစ်ကောင်စီတုံးဖို့ပြင်နေတယ်ဆိုတဲ့သတင်းတပုတ်ကိုဒီဇင်ဘာလ29ရက်နေ့ BBC သတင်းမှာဖော်ပြထားပါတယ်။အဲ့ဒီသတင်းမှာ2023မှာပြုလုပ်မယ်ဆိုတဲ့ရွေးကောက်ပွဲအတွက်မဲစင်းပြုစုဖို့စစ်ကောင်စီကပရာဟိတအဖွဲ့တွေကိုစည်းရုံးလာတယ်လို့မဲစင်းကောက်ယူရေးတင်နန်းပေးတာတွေလည်းပြုလုပ်လာတယ်လို့ပရာဟိတအသင်းတွေကပြောတယ်လို့ဆိုပါတယ်။ဇန်နဝါရီလ2ရက်နေ့ VOA သတင်းမှာလည်းရွေးကောက်ပွဲအတွက်ရခိုင်ပြည်နယ်အတွင်းကြိုတင်ပြင်ဆင်မှုတွေလုပ်နေဆိုတဲ့သတင်းကိုဖော်ပြထားတာတွေ့ရပါတယ်။အဲ့ဒီသတင်းမှာစစ်ကောင်စီကပြုလုပ်မဲ့ရွေးကောက်ပွဲအတွက်လာမယ့်ဇန်နဝါရီ9ရက်နေ့ကစပြီးမဲစင်းတွေကောက်ယူသွားမယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်ဦးလသိန်းကသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာရေးသားထားတယ်ဆိုတဲ့အကြောင်းကိုဖော်ပြထားတယ်လို့2023ရွေးကောက်ပွဲနဲ့ပတ်သက်ပြီးရခိုင်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီရဲ့သဘောထားကိုလည်းဖော်ပြထားပါတယ်။ ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ရဲ့ထွေထွေတွင်းရေးမှူးဦးမျိုးကျော်က VOA ကိုအခုလိုပြောကြားခဲ့ပါတယ်
။အခုလည်းရွေးကောက်ပွဲကိုအကြောင်းပြပြီးအာဏာသိမ်းတယ်။သူတို့ကထိမ့်တယ်လို့ပြောတယ်။ဘာပဲသိမ်းတာပဲဖြစ်ဖြစ်ထိမ့်တာပဲဖြစ်ဖြစ်ဒီဟာကတရားမဝင်ပါဘူး။အဲ့ဒီအတွက်မှာသူတို့လုပ်တဲ့ရွေးကောက်ပွဲဆိုတာလည်းအတူယောင်ရွေးကောက်ပွဲလာဖြစ်နေ။သူတို့အာဏာရရေးအတွက်အာဏာဆက်ပြီးတော့ချုပ်ကန်သွားရေးအတွက်လုပ်တဲ့ရွေးကောက်ပွဲဖြစ်တဲ့အတွက်မှာကျွန်တော်တို့ပါတီအနေနဲ့ကတော့ရွေးကောက်ပွဲဝင်ရအကြောင်းမရှိပါဘူးလို့ပြောချင်ပါတယ်။
အာဏာသိမ်းစစ်ကောင်စီဟာသူ့အတွက်တရားဝင်မှုရရှိရေးနဲ့နိုင်ငံရေးထွက်ပေါက်အတွက်2023ရွေးကောက်ပွဲကိုအခြေအနေမပေးတဲ့ကြားကဇွလုပ်ဖို့ကြိုးစားနေတယ်လို့နိုင်ငံရေးအကြက်ကတ်တွေကဥပပန်းကြပါတယ်။တစ်ဖက်မှာလည်း2020ရွေးကောက်ပွဲမှာပြည်သူကဆန္ဒမဲပေးရွေးချယ်ခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH အမျိုးသားညီညွတ်ရေးအစိုးရ NUG တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့နှွေဦးတော်လှန်ရေးအင်အားစုတွေကစစ်ကောင်စီရဲ့2023ရွေးကောက်ပွဲကိုလက်မခံဘူးဆိုတာရှင်းလင်းစွာသဘောထားထုတ်ပြန်ပြီးဖြစ်ပါတယ်အလားတူပဲကုလသမဂ္ဂလုံခြုံရေးကောင်စီအမေရိကန်အာဆီယံနဲ့ဥရောပသမဂ္ဂ EU တို့ဟာမြမအရေးမှာမဟာဗျူဟာစုံမတ်များတညီတညာတည်းထွက်ပေါ်လာပြီလို့မြမနောင်ရဲ့2023နှစ်ဥတော်လန်ရေးဤလိုအပ်နေသောမဟာဗျူဟာစုံမတ်ဆောင်းပါးမှာဖော်ပြထားပါတယ်။ဆောင်းပါးရှင်တူတာဇော်ကမဟာဗျူဟာစုံမတ်၃ခုကိုဖော်ပြထားပါတယ်
။ပထမမဟာဗျူဟာစုံမတ်မှာစီယာနာသိမ်းမှုကိုအားလုံးကတညီတညာတည်းလက်မခံဆန့်ကျင်ကြကြောင်းနဲ့စစ်ကောင်စီရဲ့2023ရွေးကောက်ပွဲကိုနိုင်ငံတကာကလက်သက်မခံတဲ့အခြေအနေဟာပိုထင်ရှားလာတယ်။ဒုတိယမဟာဗျူဟာစုံမှတ်ကတော့မြမအရေးဖြည့်ရှင်းရမှာပြည်သူများရဲ့ဆန္ဒနဲ့အကျိုးစီးပွားဖို့အခြေခံရမယ်လို့နိုင်ငံတကာကတညီတညွတ်တည်းယက်တီလာခြင်းနဲ့တတိယမဟာဗျူဟာစုံမှတ်က NUG ဟာမြမပြည်သူများရဲ့ဆန္ဒနဲ့မျှော်မှန်းချက်များကိုကိုးစားပြုတဲ့မြန်မာနိုင်ငံရဲ့တရားဝင်အစိုးရဖြစ်ကြောင်းဒီမိုကရေစီမှာမိနိုင်ငံများနဲ့ပူးပေါင်းကာကဘာကြီးကိုပြသနိုင်ရည်တို့ဖြစ်ပါတယ်ဆိုလိုသည်မှာ NUG နဲ့ဒေါ်လာရေးအင်အားစုများအားလုံးအထူးသဖြင့် NUG နဲ့လက်ရှိပူးပေါင်းဆောင်ရွက်နေတဲ့တိုင်းရင်းသားဒေါ်လာရေးလက်နက်ကိုင်အဖွဲ့များတသားတည်းတသန်တည်းရှိတယ်ဆိုတဲ့ဒေါ်လာရေးတန်ဋိဌာန်ကိုခိုင်ခိုင်မာမာပြသနိုင်ဖို့နဲ့အဲ့ဒီအချက်ကိုနီလန်းမျိုးစုံနဲ့နိုင်ငံတကာကိုအဆက်မပြတ်အသိပေးနေဖို့လိုအပ်တယ်လို့ဆိုလိုခြင်းဖြစ်ပါတယ်ခင်ဗျာ
။ဆောင်းမရှင်ပြည်တွင်းနိုင်တည်ဆင်းနေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့မြင်ကွင်းကျဲမတ်စုများကဏ္ဍကိုတင်ဆက်ပေးပါမယ်။2022ခုနှစ်အတွင်းမှာနိုင်ငံအနှံ့လက်နက်ကိုင်ပဋိပက္ခဖြစ်စဉ်တွေဟာ80ရာခိုင်နှုန်းနီးပါးတိုးလာခဲ့ပါတယ်။ ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျဲမှတ်စုမှာတော့စစ်အာဏာသိမ်းမှုအလွန်နှစ်နှစ်တာကာလအတွင်းကလက်နက်ကိုင်ပဋိပက္ခအခြေအနေတွေကိုအချက်အလက်အခြေပြုပိုင်းခြားဖော်ပြထားပါတယ်။
အာဏာသိမ်းမှုအလွန်2021ခုနှစ်နဲ့2022ခုနှစ်နှစ်နှစ်တာအတွင်းဖြစ်ပွားခဲ့တဲ့လက်နက်ကိုင်ပြည်ပခအခြေအနေတွေကိုဒီတစ်ပတ်မှာနှိုင်းယှဉ်ဖော်ပြပါမယ်။နှစ်နှစ်တာကိုနှိုင်းယှဉ်ကြည့်ရင်အခုနှစ်မှာလက်နက်ကိုင်ပြည်ပခ80ရာခိုင်နှုန်းနီးပါးအထိတိုးလာခဲ့ပါတယ2022ခုနှစ်အတွင်းမှာနိုင်ငံတော်ဝန်တိုက်ပွဲပေါင်း 9,300 ကျော်ဖြစ်ခဲ့ပါတယ်။ဒါဟာအာဏာသိမ်းမှုအလွန်ဖြစ်ခဲ့တဲ့တိုက်ပွဲစုစုပေါင်းရဲ့66ရာခိုင်နှုန်းကျော်အထိရှိပါတယ်။တိုက်ပွဲအများဆုံးကဖပွန်မြို့နယ်မှာဖြစ်ပွားခဲ့ပြီးတိုက်ပွဲပေါင်း 2,300 ကျော်ဖြစ်ပွားခဲ့တာပါ။နိုင်ငံအနှံ့ကနေအိမ်နဲ့အဆောက်အအုံ 9,000 ကျော်ဟာအခုနှစ်အတွင်းမှာမိရှုဖြစ်စီခံခဲ့ရပါတယ်။ဒါအပြင်ပြည်ပခဖြစ်ပွားတဲ့ဒေသတွေမှာမိရှုဖြက်စီခံရတာတွေကအဆိုးအဝါဆုံးညစ်တက်ခဲ့ပါတယ်မိရှုဖြက်စီခံရတဲ့စုစုပေါင်းပမာဏရဲ့68ရာခိုင်နှုန်းနီးပါးက2022ခုနှစ်အတွင်းမှာဖြစ်ခဲ့တာပါရွှေဘုံမြို့နယ်ထဲမှာဆိုရင်နေအိမ်နဲ့အဆောက်အအုံ 4,400 ကျော်မိရှုဖြက်စီခံခဲ့ရပြီးတနိုင်ငံလုံးမှာအများဆုံးဖြစ်ခဲ့ပါတယ်နိုင်ငံအနှံ့မှာစစ်ကောင်စီကလေကြောင်းကနေအချိန်ရင်980ကျော်လောက်တိုက်ခိုက်ခဲ့ပါတယ်အာဏာသိမ်းမှုအလွန်လေကြောင်းတိုက်ခတ်မှုပမာဏရဲ့90ရာခိုင်နှုန်းကျော်ဟာအခုနှစ်ထဲမှာဖြစ်ခဲ့တာပါ လေကြောင်းတိုက်ခိုက်ခံရတာကမြောက်ဝတီမြို့နယ်ထဲမှာအများဆုံးဖြစ်ခဲ့ပြီး98ကြိမ်ထက်မနည်းရှိခဲ့ပါတယ်လက်နက်ကိုင်ပဋိပက္ခတွေကြောင့်အခုနှစ်အတွင်းအရသား1200ကျော်သေဆုံးခဲ့ပါတယ်ဒီအရေးအတွက်ဟာအာဏာသိမ်းမှုအလွန်သေဆုံးခဲ့တဲ့စုစုပေါင်းပမာဏရဲ့83ရာခိုင်နှုန်းကျော်ရှိပါတယ်ရင်းမပင်မြို့နယ်ထဲမှာအခုနှစ်အတွင်းအရသား89ဦးထက်မနည်းသေဆုံးခဲ့ပြီးအများဆုံးဖြစ်ခဲ့ပါတယ်2022ခုနှစ်အတွင်းမှာနိုင်ငံအနှံ့စစ်ပြေးဒုက္ခသည်တိရသမ4တန်းကျော်တိုးခဲ့ပါတယ်ဒါဟာအရင်နှစ်တုန်းကရှိခဲ့တဲ့ပမာဏရဲ့3ဆနီးပါးတိုးလာခဲ့တာပါကလေးမြို့နယ်မှာစစ်ပြေးဒုက္ခသည်6200ကျော်တိုးခဲ့ပြီးဒီနှစ်အတွင်းမှာအများဆုံးတိုးခဲ့တဲ့ဒေသဖြစ်ပါတယ
်ISP မြန်မာရဲ့မြင်ကွင်းကျဲမဆူမြာကဏ္ဍကိုထုတ်လွှင့်ခဲ့တာပါရှင်။အခုတော့မအေးတနာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍပါနိုင်ငံတကာကရောမြန်မာနိုင်ငံတွင်းကပြည်သူတွေကပေးပို့လာတဲ့ရင်ဖွင့်လွှာတွေအကြံပြုလွှာတွေကိုမအေးတနာကျော်ကစူးစီးတင်ပြထားပါတယ
်။ဒီရက်ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိများရှင်။VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တွေတွေနဲ့စာချင်ပါတယ်။နှစ်တည်းမှာ VOE နဲ့ VOE ပေးရတဲ့ကိုနှုတ်ခွန်းဆက်ဆူတောင်းပေးလာတဲ့သောရရှင်တွေရဲ့မှာဆိုရင်တော့ဦးဆိုင်ကန်တွန်ဆိုတဲ့သောရရှင်ကနှစ်တည်းမှာ VOE ဝိုင်းတော်သူဝိုင်းတော်သားအပေါင်းစိတ်ရောကိုယ်ပါကျန်းမာချမ်းသာပြီးတော့လိုလားတောင်းတမှုဟုသမျှပြေဝကြပါစေဗျာလို့ဆူတောင်းပေးလာပါတယ်
။မခန့်ကတော့နှစ်တည်းမှာမြန်မာပြည်အကျန်းဖက်အာနာလူလက်မှအမြန်လွတ်မြောက်ပါစေတဲ့။နောက်သောရရှင်တယောက်ဖြစ်တဲ့အစီရဝီရီကတော့နှစ်တည်းမှာကြော်ရွှင်စရာသတင်းလေးတွေလွှင့်နိုင်ပါစေ VOE တဲ့။နောက်တစ်ယောက်ဖြစ်တဲ့ကာကာကတော့နှစ်ကူးမှာစစ်ကောင်းဆောင်တွေကိုဆဲကြတယ်ဆဲယုံနေမကဘူးတလောက်ကိုဘလောက်လှူကြမလဲဆိုတာကိုကောင်းတဲ့ကိုစီထဲထားကြဖို့ပါပဲပွဲကရေရှည်ပွဲဖြစ်ဖို့များတယ်လေပြည်သူပါဝင်တလောက်ပဲအောင်မြင်ပါပ
ါ။ဥမောင်လာဆိုတဲ့တော်ရရှင်ကတော့နှစ်တကူးမှာမြန်မာပြည်ကြီးလဲဒီမိုကရေစီနိုင်ငံတော်တဲ့အမြန်ဆုံးပေါ်ထွန်းဖို့အတွက်ဆရာနာရှင်အပြီးပိုင်းကြွယ်ပြောက်သွားပါစေတဲ့မြန်မာပြည်သူပြည်သားများနဲ့ VOE ဝိုင်းတော်သူဝိုင်းတော်သားများအားလုံးနဲ့အတူကိုစိတ်နှပြကျမ်းမာဘေးကင်းပြီးတော့လိုရာပြေးကြပါစေနော်တဲ့ဒီမိုအားလုံးဆိုပြီးဆူတောင်းပေးလာတာပ
ါ။ပီတာကူကူဆိုတဲ့သောရရှင်ကတော့ကျေးဇူးကြီးလှပါတယ် VOE ရေအမှန်တရားအတွက်မရှိမဖြစ်သောသတင်းဌာနတစ်ခုပါကျွန်တော်တို့ကဘာသူကဘာသားတွေအတွက်ခွန်အားအများကြီးဖြစ်စေပါတယ်အမြဲအားပေးနေဦးမှာပါလို့ပြောလာပါတယ်။ချိုချိုစိန်ဝင်းဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE ရေအမြဲအားပေးလျက်ပါသတင်းမှန်များအတွက်ကျေးဇူးတင်နေပါတယ်တဲ့
ကေဗင်ချိုဆိုတဲ့သောရရှင်ဆူတောင်းပေးလာတာကတော့မြန်မာဒီမိုကရေစီအရေးကိုစင်ဆက်အားပေးခဲ့တဲ့ VOE သတင်းဌာနကြီးတီတန့်အဒွန့်ရှေပါစေလို့ရေးလာတာပါ။ဆိုင်းဆိုင်ဦးလေးဆိုတဲ့သောရရှင်ကလည်းခေါင်းစဉ်တိုင်းပမ်းလိုက်တဲ့လက်မစားတဲ့သတင်းဌာနကြီးဖြစ်နေအမြဲတမ်းအောင်မြင်ပါစေလို့ဆူတောင်းပေးလာပါတယ်ဆက်ပြီးတော့ကျွန်တော်တို့ VOE သတင်းဌာနနဲ့ပတ်သက်လို့ရေးလာတဲ့သောရရှင်တွေရဲ့မှတ်ချက်တူလေးတွေကိုပြောပြပြီးသွားခြင်းပါတယ်။အလင်ကာပအေးဆိုတဲ့သောရရှင်ချစ်စရာကောင်းရေးလာပါတယ်။ VOE နဲ့ပေါင်းလာတာ35နှစ်ပြားတဲ့ခုထစ်ချစ်ကောင်းတော့လို့ရေးလာပါတယ်။ဟုတ်ကဲ့ပါ။ VOE ကလည်းသောရရှင်တွေအားလုံးကိုအထူးချစ်ခင်ပါတယ်နော်
။ဟုတ်ပါတယ်ခင်ဗျာ။မတ်တီတာလွင်ဆိုတဲ့သောရရှင်ကလည်းမင်္ဂလာပါ VOE ။ဟိုးအရင်ကလေးကနေဒီကနေ့ခေတ်ထိဆက်ပြီးတော့အားပေးနေပါတယ်။ဗမလိုက်တဲ့သတင်းမီဒီယာအဖြစ်အမြဲတမ်းရပ်တည်နိုင်ပါစေ။အမှန်တရားကိုခြားပြနိုင်ပါစေလို့မြစ်တာပို့ပါတယ်
။ထွန်းထွန်းမြန်မာဆိုတဲ့သောရရှင်ကတုတရတာဘိုးတုတရတွေတင်ဆက်ပြီးလို့ကျေးဇူးတင်ပါတယ်တဲ့။မင်းအောင်ကတော့အမေရိကန်အစိုးရအမေရိကန်ပြည်သူနဲ့သတင်းဌာနပြည်သူအများအားသတင်းပေးနေတော်သူအားလုံးကျမ်းမာဘေးကင်းအနေရှင်းပြီးတော့လူရာဆန္ဒတွေပြေဝနိုင်ကြပါစေလို့ရေးလာတာပါ
။ကိုကျော်ထွန်းထွန်းဆိုတဲ့သောရရှင်ကတော့ကျွန်တော်အဖိုးခေအဖေခေကတည်းကမြန်မာပြည်သူအားလုံးရဲ့အားကိုးရာအားထားရာက VOA ပါ လူသားလူလတ်မှုနဲ့လူသားကုန်သိက္ခာအတွက်အုပ်ချုပ်ခံပြည်သူအလုံးဘက်ကအမြဲရည်တည်ပံ့ပိုးပေးခဲ့တဲ့ VOA သတင်းဌာနကိုမြန်မာနိုင်ငံသားအလုံးကအမြဲကျေးဇူးတင်နေမှာပါလို့ရေးလာပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဝိုင်းပြီးတော့ပြောပြပေးရဲကိုညံဝင်းအောင်အထူးကျေးဇူးတင်ပါတယ်ဒါတွေကတော့တော်ရရှင်နေကျမတို့ဒီ2002ကနေ2003ခုနှစ်ကိုကူပြောင်းတဲ့အချိန်မှာကျမတို့ VOA Facebook စာမျက်နှာမှာလာပြီးတော့နှစ်သစ်မင်္ဂလာဆိုပြီးတော့နှုတ်ခွန်းဆက်ရင်းနဲ့ VOA သတင်းဌာနနဲ့ပတ်သက်လို့ကျေးဇူးတင်ကြောင်းရေးသွားကြတယ်ဒီပါအခုမျိုးတော်ရရှင်နေအားလုံးနှတ်ချက်ပေးရေးလာတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်မင်္ဂလာနှစ်သစ်ဖြစ်ပါစေလို့လည်းအားလုံးကိုဆုတောင်းပေးကြပါတယ်ရှင်နားဆင်ကြတဲ့စာမျက်နှာတဲ့တော်ရရှင်နေကိုလည်းကျမတို့အထူးကျေးဇူးတင်နေပါတယ်နော်ဗီဒီယိုမြန်မာပြည်ကပေးစာများအစီအစဉ်အတွက်မင်္ဂလာပါဗီဒီယိုအခုဆောင်ကဒုတိယအကြိမ်မြောက်ရေးပို့လိုက်တဲ့စာလေးပါဆိုပြီးတော့ရေးလာတဲ့ညီမတယောက်ကတော့
ဗီဒီယိုသတင်းတွေကကျမတို့လူငယ်တွေအတွက်နားထောင်သင့်တဲ့သတင်းအစီအစဉ်ဆိုတာတခြားလူငယ်တွေလည်းသိစေချင်ပါတယ်ညီမကတော့ဗီဒီယိုကထုတ်လွှင့်ပေးနေတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းအရင်ကြိုက်ပါတယ်အစီအစဉ်တကြချိတ်ဆက်မှုရှိရှိနဲ့ထုတ်လွှင့်ချက်တွေကလူလူကိုလည်းအကျိုးရှိစေတယ်လေသတင်းမှန်တွေနဲ့အတူနိုင်ငံတကာတုဒ္ဒမျိုးစုံကိုလည်းသိရှိခွင့်ရလို့ကျေးဇူးပါအဲ့ဒီထဲမှာမက်ခင်ဖြူထွေးရဲ့အမျိုးသမီးခန္ဓာကိုအထူးနှစ်သက်ပါတယ်အားကြအတူယူရပါတယ်ကျမတို့အမိမြန်မာပြည်ကြီးလည်းအမြန်ဆုံးအေးချမ်းပြီးစစ်မှန်သော Federal Democracy နိုင်ငံတစ်ကိုတည်ဆောက်နိုင်ကြပါစေတနာစရာကောင်းတဲ့အပြစ်မဲ့မိဘပြည်သူများလည်းအမြန်ဆုံးဘေးကင်းလုံခြုံနိုင်ကြပါစေလို့ဆန္ဒပြုဆုတောင်းရင်းစာလေးကိုအဆုံးသတ်လိုက်ပါတယ်မြန်မာစာလေးကိုပြန်ကြားပေးပါနော်မမမအေးတနာကျော်ကျေးဇူးပါ
အမျိုးသမီးကဏ္ဍကိုနှစ်ချိုက်တဲ့ညီမစာရေးလာတာဖြစ်ပါတယ်သူကမြန်မာနိုင်ငံကြီးလဲအများဆုံးအေးချမ်းပါစေတဲ့ဟုတ်ကဲ့ပါအခုလိုမျိုးနှစ်ဟောင်းကုန်လုံးနှစ်တစ်ခုပြောင်းချိန်မှာမြန်မာပြည်ကြီးလဲအများဆုံးငြိမ်းချမ်းပါစေလို့လိုက်လိုက်လဲလဲဝိုင်းပြီးတော့ဆုတောင်းပေးချင်ပါတယ်ရှင်နန္ဒလေးတိုင်းပြည်ဦးတွင်ခိုလေးကြီးရွာကပြည်သူတို့ပါဆိုပြီးရင်ဖွင့်လာတဲ့သရရှင်တယောက်ရဲ့စာကိုလည်းပြန်ချပေးကြပါတယ်။သူကတော့လျှက်စစ်မီတာကားတွေနဲ့ပတ်သက်ပြီးတော့ကြီးရွာနေပြည်သူလူထုဒုက္ခတွေ့နေကြပါတယ်ဆိုပြီးတော့အခုလိုမျိုးသူတို့ကြုံတွေ့နေရတဲ့အခြေအနေကိုစာရေးရင်ဖွင့်လာပါတယ်
။ကျေးလက်မီလေးကော်မတီတွေရဲ့လက်ရှိလုပ်ကိုင်ဆောင်ရွက်နေပုံတွေဟာစာဝတ်နေရေးခက်ခဲနေတဲ့အချိန်ကာလထဲမှာကြီးရွာသူကြီးရွာသားတွေကိုပုံမိုးချက်တဲအောင်လှုပ်ဆောင်နေသလိုဖြစ်နေတဲ့အတွက်ဗီဝေကတစ်ဆင့်ရင်ဖွင့်လိုက်ရပါတယ်။ကျေးရွာလျက်စစ်မီရရှိဖို့လှုပ်လာကြတာ၃နှစ်ကျော်ကာလတည်းကိုရောက်နေပါပြီမီတာတစ်လုံးအတွက်ကြားသင့်ငွေတွေကိုလည်းနိုင်ငံတော်ကသတ်မှတ်ထားတဲ့ဈေးနှုန်းတိုင်းပေးသွင်းခဲ့ပြီးပါပြီကိုဗစ်ကာလကိုအကြောင်းပြပြီးမီတာမတက်စင်ပေးသေးတာဟာလက်ရှိအချိန်ထိပါပဲမီတာမတက်စင်ပေးသေးပေမဲ့လျက်စစ်မီကိုတော့သုံးလို့ရနေကြပါပြီသုံးဆွဲခွင့်ရရှိနေကြပါပြီဒါပေမဲ့လျက်စစ်မီတာကားကတော့မီတာမတက်စင်ရသေးတဲ့အိန္ဒိယအလုံးမျှခံကြရပါတယ်အစပထမတော့ကတော့တအိမ်တောင်ကိုတလ2500 3000ကျက်လောက်ပဲကျတာဆိုတာပါအခုတော့တလကို1000လောက်ကောက်ပါတယ်ပြီးတော့မီတာကားကိုလည်းလတိုင်းတောင်းတာမျိုးမဟုတ်ပဲ5လစာလောက်စူဆောင်းစုပြီးတော့တောင်းတာဆိုတော့5လစာကျက်ငွေ5000ကိုတစ်လုံးတည်းမပေးမနေရတောင်းခံရတယ်လေဒါကြောင့်ကျွန်တော်တို့ကျေးလက်နေပြည်သူတွေဒုက္ခရောက်ကြပါတယ်ဒါကြောင့်လက်စစ်မီတာကားကိုတိတိကျကျလိုချင်ရင်ငွေသွင်းထားပြီးသားအိမ်တောင်စုတိုင်းကိုမီတာလာရောက်တက်ဆင်ပေးဖို့ပြင်ဦးလွယ်လျက်စစ်နဲ့တာဝန်ရှိသူအားလုံးအပါအဝင်ရွာသားတွေဘက်ကမစင်မစားလုံနေတဲ့ရွာလူကြီးတွေကို VOA သတင်းဌာနမှတက်ဆင်တောင်းဆိုလိုက်ရပါကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဒါကတော့မန္တလေးတိုင်းပြင်ဦးလွယ်မြို့နယ်ဟိုလေးကြီးရွာမှာကြုံတွေ့နေရတဲ့လျက်စစ်မီတာကြီးကောက်ခံတာနဲ့ပတ်သက်ပြီးတော့ဒီတော်ရရှင်ကြီးရွာဒေသခံတို့စာရေးပြီးတော့ရင်ဖွင့်လာတာဖြစ်ပါတယ်သူပြောသလိုတက်ဆိုင်ရာဒီကိစ္စကိုသိရှိဖြေရှင်းပေးစေဖို့သူရဲ့စာကိုဝေမျှပေးလိုက်ပါရနော်။တရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။နားဆင်နေသူတွေအားလုံးရောမြန်မာပြည်ကြီးတစ်ခုလုံးရော2023ခုနှစ်ဟာမင်္ဂလာရှိတဲ့နေ့ရက်တွေတည်ဆောင်ပေးလာတဲ့နှစ်တစ်နှစ်ဖြစ်ပါစေလို့မျှော်လင့်နေမိပါတယ်နော်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Burmese News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
တနာကျော်အပတ်စဉ်စူးစီးပြင်ဆင်နေတဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုထုတ်လင်းခဲ့တာပါရှင် VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းနေပါတယ်အခုဆက်ပြီးတော့ကမ္ဘာသလွားကထူခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်နှစ်တစ်ကိုကြိုဆိုတဲ့အနေနဲ့မကျေနပ်တဲ့သူအချင်းချင်းထိုးချိန်နေတဲ့လေဝဲပွဲတစ်ခုကိုပြည်ရူးနိုင်ငံမှာကျင်းပခဲ့ပါတယ်ပြင်သစ်နိုင်ငံမြောက်ပိုင်းကရွာကလေးတရွာမှာတော့နှွားတစ်ကောင်ကိုပြိုင်မြင်းတစ်ကောင်လိုလေ့ကျင့်တင်ကြားပေးထားပါတယ်ဒီလိုကမ္ဘာသလွားကထူးထူးခြားတဲ့သတင်းတွေကိုတော့ကိုငင်းချမ်းနဲ့မခင်ဖြူတွေတို့ကစူးစီးတင်ဆက်ထားပါတယ်ရှင်
နှစ်တကူကျူဆိုတဲ့အနေနဲ့မချေနဲ့တဲ့သူအချင်းချင်းထိုးကျိန်နိုင်တဲ့လက်ဝဲပွဲတစ်ခုပြည်ဦးနိုင်ငံမှာကျင်းပခဲ့ပါတယ်။တက္ကနာကွင်းလို့နာမည်ပေးထားတဲ့ဒီပွဲမှာရန်ညိုးတွေကိုဖြည့်ဖျောက်ဖို့နဲ့နှစ်တကူလူသစ်စိတ်တဲ့နဲ့စတင်ဖို့ကြည်ရပါတယ်။ဒေသခံဘာသာစကားနဲ့တာကီရဲ့အထိပ္ပယ်ကထိုးကျိန်တိုက်ခိုက်တာဖြစ်ပြီးနာကွေးကနှစ်ဦးသဘောတူဆိုတဲ့အထိပ္ပယ်ဖြစ်ပါတယ်။နှစ်စဉ်ကျင်းပတဲ့ဒီပွဲဟာလူတိုင်းဝိုင်းအတွင်ပြိပက္ခတွေကိုဖြည့်ရှင်ဖို့နဲ့ပေါင်းသည်ဆက်ဆံရေးတိုးတက်စေဖို့လည်းရည်ရွယ်ပါတယ်။ချမ်ပီဗီလ်ကက်စ်ခရိုင်မှာကျင်းပတဲ့ဒီပွဲမှာဒေဂီတာတွေအစားအသောက်တွေလည်းကျွေးမွေးကြပါတယ်။တိုက်ခိုက်တာကိုဝါသနာမပါတဲ့သူတွေအနေနဲ့လည်းဘေးကနေရဲကြည်နိုင်ပြီးတော့သမီးစားကိစ္စကနေငွေရေးကြေးရေးနဲ့ဥပဒေရေးရာကိစ္စတွေအထိပါထိုးကျိတ်ဖြည့်ရှင်နိုင်ပါတယ်။ဒိုင်လူကြီးတွေကလည်းဘေးကနေကြည်နေပြီးအနိုင်ရတဲ့သူကိုအနိုင်ပေးဖို့အစဉ်သင်းစောင့်နေကြပါတယ်ရှင်။
ရင်သိနိုင်ငံမြောက်ပိုင်းကရွာလေးတရွာမှာနွားတကောင်ကိုပြိုင်မြင်းတကောင်လို့လေ့ကျင့်ပေးထားပါတယ်။ပေါင်3000လေးတဲ့ဒီနွားရဲ့နာမည်ကို Aston လို့ပေးထားပြီးတော့ Sabine Royal ဆိုတဲ့အမျိုးသမီးတူကပိုင်ဆိုင်ပါတယ်။ Sabine Royal ဟာသူ့ရဲ့ပြိုင်မြင်းတကောင်ထိဆုံးသွားပြီးတဲ့နောက်မြင်းတွေအကြောင်းထပ်မပြောချင်တော့ပဲအခုလိုနွားတကောင်ကိုပြိုင်မြင်းတကောင်လို့လေ့ကျင့်ပေးဖို့ဆုံးဖြတ်ခဲ့တာပါ။ဒီနွားကိုငငယ်ကလေးကတည်းကလေ့ကျင့်ပေးခဲ့တာဖြစ်ပြီးတော့လေ့ကျင့်တဲ့အချိန်တုန်းကတော့3လအတွင်း39ကပြုတ်ကျခဲ့ပြီး9နှစ်ကြာလေ့ကျင့်ပေးခဲ့ရပါတယ်ဒီနွားကိုမြင်းတကောင်လိုအမြန်ပြေးတာဘေးတစောင်းပြေးတာတွေလုပ်နိုင်ပြီးမြင်းတွေလုတ်တလို့တန်းခုန်တာမျိုးကိုလည်းလေ့ကျင့်ပေးထားတာပါအခုလိုလုတ်ပြတာကိုမြင်ရတဲ့ပရိသတ်တွေကတော့ဒီနွားဟာသူ့ကိုယ်သူမြင်းလို့ထင်နေတာဖြစ်မယ်လို့မှတ်ချက်ပေးကြပါတယ်ပိုင်ရှင်ဖြစ်သူစပင်းကတော့ဒီနွားဟာသူမလုတ်ချင်တာကိုခိုင်းလို့မရပဲသူလုတ်ချင်တာတွေကိုပဲလုတ်တာဖြစ်တဲ့အကြောင်းပြောပါရခင်ဗျာ
ချင်းလာတဲ့ဆောင်းရသည်အတွင်းချက်သမရနိုင်ငံဖရက်မြူကရေခဲတမျှအေးလာတဲ့ဗော်ဒါဗာမြစ်ထဲမှာရေကူးပြိုင်ပွဲကျင်းပကြပါတယ်။ချက်သမရနိုင်ငံအော်စတီးယား၊ဂျာမနီ၊ပိုလန်၊ဆလိုဗေးကီးယား၊ UK နဲ့အမေရိကန်နိုင်ငံတွေကရေကူးသမားအယောက်350လောက်ပါဝင်ဆင်နွှဲခဲ့ကြပြီးမီတာ100 300နဲ့950ပြိုင်ပွဲတွေကျင်းပခဲ့ပါတယ်။အဲ့ဒီအချိန်ကမြစ်ရဲ့အပူချိန်ဟာ5ဒီဂရီဆယ်စီယပ်ပဲရှိတာပါ။မြင့်ရည်စည်းတန်တဲ့အတွက်လည်းရေကူးသမားတွေကိုမထိခိုက်စေဖို့အတွက်ပြိုင်ပွဲနေရာကိုပြောင်းဖို့စဉ်းစားခဲ့ရသေးတယ်လို့ပွဲစီစဉ်သူတို့ကပြောပါတယ်။ရေစည်းတန်တဲ့အတွက်ကူးရတာခက်ခဲပါတယ်လို့မီတာ950ပြိုင်ပွဲမှာပထမရသွားတဲ့လန်ကာစတာဘိုဗာကပြောပါတယ်။အခုလိုစောင်းလွင်းရေကူးပြိုင်ပွဲကိုခေတ်ဆောင်အောင်လုပ်ပေးခဲ့တဲ့ဖရက်မြူကပဒင်းစရာ
အယ်ဘတ်နီကိုဒမ်ကိုဂုဏ်ပြုဖို့အတွက်နှိမ့်စင်ကျင်းပကြတာလည်းဖြစ်ပါရဲ့ရှင
်ရိုမေးနီးယားနိုင်ငံမှာကတာပီယန်တောင်တန်းကိုထွင်းဖောက်ပြီးရေခဲဟိုတယ်တစ်ခုဖန်တီးထားပါတယ်ဒီရေခဲဟိုတယ်ကိုဘလီးယားရေကန်တွေကရေခဲတွေသုံးပြီးတော့တည်ဆောက်လာတာ2005ခုနှစ်ခလေးကဖြစ်ပြီးတော့ရေခဲတရုံချင်းစီရဲ့အလေးချိန်ဟာ66ပေါင်လောက်ရှိပါတယ်အခန်းတိုင်းမှာရှိတဲ့ပရိဘောဂတွေကိုလည်းရေခဲတုံးတွေသုံးပြီးဖန်တီးထားတာဖြစ်ပြီးတော့စောင်အပူနဲ့တိုးရေဆောင်တွေကိုလည်းခြုံဖို့အတွက်အခန်းတိုင်းမှာထည့်သွင်းပေးထားပါဗျ။ရာသီဥတုပြောင်းလဲမှုတွေကြောင့်နှင်းကြတာနည်းလာပြီးအပူချိန်ကလည်းနှင်းစင်တိုးလာတာကြောင့်လာမယ့်နှစ်တွေမှာအခုလိုရေခဲဟိုတယ်ကိုဖန်တီးဖို့ခက်ခဲလာမယ်လို့လည်းဟိုတယ်မန်နေဂျာဖြစ်သူကပြောပါဗျ။ဒီဟိုတယ်ဘောကိုရောက်ဖို့တောင်ဘောကိုကေဘယ်ကားနဲ့သွားရမှာဖြစ်ပြီးတော့ဟိုတယ်မှာ Transylvania အစားအသောက်တွေစားတောက်နိုင်ပါတယ်။ရေခဲအမှတ်အောက်ဟိုတယ်ထဲမှာအေးနေပေမဲ့လည်းလာရောက်တဲခိုသူတွေအနေနဲ့အေးတယ်လို့မခံစားရစေဖို့အတွက်လိုအပ်တဲ့အသုံးဆောင်ပစ္စည်းတွေအကုန်ပေးထားပါတယ်လို့လည်းအိုင်ယာလန်နိုင်ငံကလာရောက်လည်ပတ်သူတူကပြောပါတယ်။ဟိုတယ်ကတောင်ထိပ်မှာတည်ရှိတဲ့အတွက်လည်းဓာတ်ပုံရိုက်ဖို့အကောင်းဆုံးနေရာမှာတည်ရှိနေတာပါခင်ဗျာ
။ကဘာတလောကထူးထူးခြားခြားသတင်းတွေကိုတော့ကိုငင်းချမ်းနဲ့မခင်ဖြူရဲတို့ကတင်ပြခဲ့တာပါရှင်။သာသာရှင်များရှင်။ VOA American အတန်ရဲ့ဒီကနေ့မနက်ဖက်အစီအစဉ်တွေကို line to meter 32 line to meter 48နဲ့ line to meter line line meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနားဆိုင်ပါတယ်။အခုတော့ကျန်နေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုခင်မောင်ဆိုမင်းပြောပြပေးပါရှင
်။ Orthodox Christian တွေရဲ့ Christmas အချိန်ခါသမယမှာတရက်ခွဲကြာတဖက်သက်အပြစ်ခတ်ရက်စဲထားမယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကကြေညာထားပေမဲ့တကယ်လက်တွေ့မှာတိုက်ပွဲတွေကဆက်လက်ဖြစ်ပွားနေတယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇာလင်စကီကပြောကြားလိုက်ပါတယ်။2023ဒီနှစ်အစပရမသတင်းပတ်မှာရှေ့တန်းစစ်မြေနာတလျှောက်တိုက်ခိုက်မှုတွေကအပြောင်းလဲမရှိပုံမှန်အတိုင်းဖြစ်နေပါတယ်လူဟန်နဲ့တူညက်ဒေသတွေကတော့အများရန်တိုက်ပွဲတွေဖြစ်ပွားနေပါတယ်လို့ယူကရိန်းသမ္မတကပြောဆိုသွားတာပါ။မက္ကဆီကိုနယ်စပ်ကိုဖျက်ချော်ပြီးအမေရိကန်ပြည်ထောင်စုအတွင်းအထောက်အထားမဲ့တရားမဝင်ဝင်ရောက်လာကြသူထောင်ပေါင်းများစွာရဲ့အခြေအနေတွေကိုကိုယ်တိုင်ကြည့်ရှုဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတက္ကဆက်ပြည်နယ်အယ်ပါဆိုမြို့ကိုတနင်္ဂနွေနေ့ကသွားရောက်ခဲ့ပါတယ်။ဘရာဇီးနိုင်ငံရဲ့မြို့တော်ဘရာဇီးလီယားစ်မှာရှိတဲ့ကွန်ကရစ်လွှတ်တော်ကိုသမ္မတဟောင်းကြာရီမတ်ကိုထောက်ခံကြတဲ့လူအုပ်ကြီးကတနင်္ဂနွေနေ့ကဝင်ရောက်စီးနှင်းကြပါတယ်။အဲဒီလိုစီးနှင်းမှုအတွေ့တာဝန်ရှိတဲ့သူတိုင်းကိုအရေးယူမှဖြစ်ကြောင်းသမ္မတလူလာဒီဆယ်ဗာကပြောဆိုလိုက်ပါတယ်။လူအုပ်ကြီးကလွတ်တော်ခေါင်းမိုးဘော်ကိုတက်ပြီးမှန်ပြတင်းတွေရိုက်ခွဲကြသလိုသမ္မတနန်းတော်နဲ့တရားရုံးချုပ်ရှိမှလည်းလူတွေစုဝေးဆန္ဒပြခဲ့ကြပြီးတဲ့နောက်ဖက်ဒရယ်လုံခြုံရေးတပ်ဖွဲ့တွေကကြားဝင်ဆောင်ရွက်ဖို့သမ္မတလူလာကအမိန့်ထုတ်ပြန်ခဲ့ပါတယ်။ဟေတီနိုင်ငံပော့တ်အော်ပရင်မြို့တော်ပါလီမန်အနီးမှာမနေ့တနင်္ဂနွေနေ့ကအထက်လွှတ်တော်စီနေဥက္ကရာဂျိုးဆက်လမ်ပတ်ဟာအမည်မသိတနတ်သမားတွေရဲ့ပြစ်ခတ်တာကိုခံခဲ့ရပါတယ်။သူ့ကိုမြို့တော်ကစေယုံမှာတင်ထားပြီးဒဏ်ရာတွေကိုကုသနေပါတယ်လို့မိသားစုဝင်တွေက VOA ကိုပြောပါတယ်။အခင်းဖြစ်စရာမကြာသေးခင်ကအရွေးကောက်ခံအထက်လွှတ်တော်အမတ်စုကတတ်တမ်းမကုံဆုံးမီနှစ်ရက်အလိုမှာဖြစ်ပွားခဲ့တာပါခင်ဗျာ။
တဲ့အချင်းချက်ကိုကိုခင်မောင်ဆိုမင်းကြီးညာခဲ့တာပါရှင်ဒီကနေ့မနက်အစီအစဉ်ထုတ်လို့ရင်မူကကိုညာဝင်းအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Darius Smith တို့ဖြစ်ပါတယ် VOA American အတန်ရဲ့ဒီကနေ့မနက်6နာရီနဲ့9နာရီထိအစီအစဉ်တွေကို line to meter 30နဲ့ line to meter 48 line to meter 190နဲ့ VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လာပါစေ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနောက်လောက်ပါ
This program has come to you from the Voice of America, Washington.